ကလေးလေးတွေတိကျကဲခတ်ကြည့်နည်းနည်းသုံးနှစ်လောက်ရှိမှုပဲသူစိတ်နဲ့သူ့ကိုယ်သူလှုပ်ချင်လာတယ်သတိထားမိလားမသိဘူးတခါကလေးဒီတိကျဒါလှုပ်ပါဆိုရင်ဟိုဒီလှုပ်မဲ့ကိစ္စဟာကောင်းတဲ့ကိစ္စမှန်သူလက်သိတယ်ဒါပေမဲ့တင်းနေကြပဲမလှုပ်ဘူးအဲ့လိုငင်းတတ်တယ်အဲ့ဒါကအမှတ်တရကြည့်နေတော့ဒီကလေးဟာလူကြီးကိုတော့ကလန်ကဆန်လောက်တယ်တော်တော်မိုက်တယ်ကလေးလို့ထင်တယ်ဒါပေမဲ့တိကျပြန်ဆန်းလာကြည့်သူဘာလုပ်နေတာလဲသူဟာလူသားတယောက်နေနဲ့အတိမှန်ပြမှုကိုရအောင်လုပ်နေတာပဲငါမှငါအတွေ့ငါယူဆငါအကြိုက်ဆိုတာရှိတယ်အဲ့ဒါကိုတော့အတိမှန်ပြမှရမယ်ကောင်းလာလို့စီရင်တော့မှအဲလေးစစပြောပါဆိုတဲ့သဘောထားမျိုးလေးတွေကပါနေတယ်အမှန်တော့အဲ့ဒါကိုလေးစားရမယ်အဲ့လေးလေးစစသူ့ကိုပြန်ဆွေးနွေးလို့ရှိရင်အစမှာတော့သူသဘောမပေါက်သေးတဲ့အတွက်ကြောင့်ဟိုလက်ခံမှာတော့မဟုတ်ဘူးပေါ့ဒါပေမဲ့ကြာကြာပြောကြည့်ရင်သူသဘောပေါက်လာတယ်ကလေးငယ်ငယ်လေးတွေကစ3နှစ်4နှစ်5နှစ်ရွယ်ကလေးတွေကစလေးလေးစစသူ့ကိုမကြာမကြာဆွေးနွေးပေးလို့ရှိရင်သူတဘောပေါက်လာတယ်။သူတာဝန်သူကြည်အောင်လုပ်တယ်။အဲ့ဒါအများကြီးတွေ့ရဒီဘုန်းဘုန်းတော်ကလေးတွေအမှန်စိတ်ဝင်စားတယ်။ psychology လည်းအမှန်ဝါသနာပါတော့။ဟိုဘယ်ရွယ်လောက်ကစပြတော့သူဟာဟိုအကြောင်းအကျိုးပဲဟိုစဉ်းစားနေတယ်လေ။တာဝန်ကြည်အောင်လုပ်နေတယ်လေဆိုတာကိုစမ်းနေတာ။အဲ့တော့စမ်းခွင့်ရတာကတော့ကိုအနိစ္စဆုံးအမျိုးမှာရှိတဲ့ကလေးတွေတော့အများဆုံးစမ်းခွင့်ရတာပေါ့။ဒါပေမဲ့ဒီဘုန်းဘုန်းကငယ်လေးတည်းကဥမာအသက်20တက်တူမရောက်ခင်ကတည်းကအိမ်မှာသူလေးတွေဒီမှာလေးတွေအများကြီးရှိတာပေါ့အဲ့လိုတွေကကလေးနဲ့ပတ်သက်တဲ့ psychology ကိုလေ့လာပြီးတော့အဲ့ဒီကလေးကိုမျိုးမျိုးစုံနဲ့သူဆက်ဆံတာပြောတာဆိုတာပေါ့လေအတိတ်အကျအော်လာငေါက်တာရိုက်တာချင်းချောက်တာဒါတော့မှမလုပ်ခဲ့ဘူးဥပမာကလေးကမစားခြင်းမှုဆိုတော့အဲ့မစားခြင်းစားခြင်းအောင်သူစားပါလို့မပြောဘူးစားပါလို့မပြောဘဲနဲ့စားခြင်းတော့လုပ်တယ်မကလေးတချို့ကဟိုဟင်းနေဟင်းမစားဘူးသူတမင်းကျွတ်ရမယ်ဆိုသူအမြဲတမ်းဥပေးအသားပေးငါးပေးဟင်းနှင်းရစားပါဆိုမစားဘူးအမြဲတမ်းအဲ့လိုရင်းဆိုလေးရှိတယ်ရင်းဆိုလေးရှိတော့ဆိုတော့သူ့ရှိမှာဒီဘုံဘုံကဟင်းနှင်းရဲ့ဒီအားရပါးရစားတာပဲကောင်းလိုက်တာဒီရသားလေးကဘယ်လိုအလူးလေးကဘယ်လိုကောင်းနေတဲကဘယ်လိုကောင်းနေနော်မုံလာလေးကဘယ်လိုကောင်းနေမုံချင်းကဘယ်လိုကောင်းနေကော်ဖီတုတ်ကဘယ်လိုအရသာရှိတယ်ပြောပြောပြောစားပြတာနောက်တစ်ခုကလည်းပဲကလေးနားနဲ့လောက်အောင်ပြောတာပေါ့မြင်းကြီးတွေရှိတာသူတို့မြက်ဒီစားတော့အားရှိတာပဲသူတို့တရားကိုပြင်းနေလွှားနေတယ်အားရှိတယ်တခါတလေကြုံကြက်လို့ရှိရင်အဲ့လိုတစ္ဆက်တွေပါရောက်တဲ့ကမှာစင်ကြီးတွေပြအဲ့စင်ကြီးတွေကြည့်စင်ကြီးတွေကမြက်ဒီစားတယ်မြက်ဒီစားပါအဲ့လောက်အားရှိနေတာအဲ့လိုပြောပြတော့တဖြည်းဖြည်းနဲ့သူစားလာတယ်ပြီးသူတို့ကလေးလေးစားစားပြောလို့ရှိရင်အဲ့လေးစားပြောတဲ့လူကသူတို့ကပိုပက်ဖြစ်တယ်ခင်တယ်လေးစားတယ်ပြီးတော့သူတို့ဖြစ်တဲ့ခင်တဲ့လေးစားတဲ့လူကလောက်တာကိုသူလည်းလောက်တတ်တယ်တော်တော်များများကလေးတွေမှအဲ့လိုပဲတွေ့ရတယ်အဲ့တော့တစ်ခုခုကိုလောက်စီတင်အတင်းကြီးကမခိုင်းမနေကိုကလောက်ပြရတယ်သူမလောက်သေးဘူးဆိုရင်လည်းပဲဟိုစောင့်ရတယ်ဖြည်းဖြည်းဖြည်းဖြည်းသူလောက်လာတဲ့ချိန်ကြောင်စောင့်ရတယ်အဲ့သဘောပေါက်သွားပြီဆိုရင်တော့နောက်ထပ်ပြောစရာမလိုတော့အတင်းကြီးခိုင်းနေစကားခိုင်းမဲ့သူရှိတုံးပဲလောက်တယ်အဲ့ဒီခိုင်းမဲ့သူမရှိရင်လောက်တော့သဘောပေါက်ပြောလို့နားဝင်သွားပြီဆိုရင်တော့သူ့ကိုခိုင်းမဲ့လူမလိုတော့ဘူးသူ့သဘောနဲ့သူစောင်းတာကိုစဉ်းစားသုံးဖြတ်ပြီးလုပ်တာပဲနော်အခုအင်တန်ငယ်တဲ့ဒီမလေးတယောက်ရှိတယ်တော်ရည်ရတယ်ဒီကလေးကသိခစ်စရာကောင်းကျောင်းမနေသေးမူဂျူရဲနေသေးတာမူဂျူဆိုရလဲအပြော်တန်းလိုသွားနေတာဟုတ်အဲ့ဒီအပြော်တန်းကျောင်းကိုသွားတော့သူ့ကိုစာကြည့်ရမယ်လို့အတင်းကြဘယ်တော့မှမခိုင်းခဲ့ဘူးငယ်တော့ငယ်ကသူ့အနားမှာရှိတဲ့သူ့အမတွေအကိုတွေအိမ်မှာကြည့်တဲ့သူ့အမေတွေတော်လည်းတစ်ခါကလေးတော့ပါမှာပေါ့ဆောက်တွေဖပြခိုင်းတယ်လူကာတွန်းဆောက်ကလေးတွေဖပြအယုတ်ကလေးတွေပြရတော့ဒါကဘာပြောတာဒါကဘာပြောတာကလေးကတော့ကျန်ရင်ဆောက်လေးကြီးလာပြီးတော့ဒါဖပြအောင်ခိုင်းနေနော်ခိုင်းရင်အဲ့ဒါဖပြရတာဒါကဘလို့ပြောတာဒါကဘလို့ပြောလားသူနားထောင်စဉ်းစားနေတယ်မှတ်ထားတယ်မှတ်ထားပြီးရင်တခြားကလေးလိုက်ရင် तू ကအယုတ်ကြည့်ပြီး तू ကပုံပြန်ပြောနေတာနော်ဒါကဘာဖြစ်တာဘသူကဘာပြောတာနခါ၃လောက်လူကြီးကိုသူပြောခိုင်းပြီးတော့သူအကုန်လုံးအလွတ်မှတ်တာမှတ်ထားပြီးရင်တခြားကလေးတွေသူပြောတော့တာအဲ့ဒီကနေစလိုက်တာနောက်သူအိမ်မှာအမတွေအတော်တွေစာဖတ်လို့ရှိရင်သူကလာပြောတယ်သူရောကြည့်လိုက်ရင်အဲ့လိုစာတွေဖတ်လို့ရမှာလားအတိတ်ကဘာကိုပြောဖြစ်နေပြီလဲသူသိဖြစ်နေပြီနော်ငါလည်းအဲ့လိုဖတ်ချင်တယ်အေးရတာပေါ့စာတက်အောင်တင်လို့ရှိရင်ဖတ်နိုင်တာပေါ့
တင်ပြီးတော့လေအဲ့ဒီတင်ပြီးတော့ဆိုတဲ့အချိန်မှာနည်းနည်းကြော်ပဲရှိသေးတယ်နော်အဲ့ဒါနဲ့မူလနန်းစာအုပ်ကလေးတွေသူ့ကိုပြပြတော့ကြပြားလေးတွေဆိုးဆိုပြီးသူ့နားထောင်ခံသူအဲ့ဒီကြပြားလေးတွေမျက်စိနဲ့ပဲကြည့်တာသလုံးမပေါင်းတတ်သေးဘူးနော်ဥမာပန်းကလေးများပွင့်ကြသည်ဆိုရင်အဲ့ဒီကြည့်တော့ပန်းကလေးများပွင့်ကြသည်သူတခင်းလိုက်ဆိုတော့အားနေတဲ့အချိန်မှာသူထိုင်ပြီးအဲ့ဒီကြပြားလေးကိုဆိုးတယ်တခါလေးသူဆိုးလို့မေ့သွားပြီးသူတွားမေးတာလေအဲ့ဒါပြန်ဆိုးပြတာပြန်ဆိုးပြဓာတုပညာရေးပဲဟောအဲ့တော့ကလေးတွေမှာပညာတက်ခြင်းစိတ်ကမွေးရပါဖြစ်နေတာအင်မတန်ပြင်းထန်တဲ့စိတ်ပဲတခုပဲရေးကြည့်တာအဆုမခိုင်းပါနဲ့တော့ကလေးတွေလားဆိုတော့မဟုတ်ပါဘူးလူကြီးတဲ့လူပဲနော်အခုလူကြီးတော်တော်များအကြောင်းဖြတ်သွားပြီးရင်စိတ်မကြိုးစားတော့ဘူးနော်အစ်စ်တိတင်တိထိုက်တဲ့လေးနဲ့တဲ့အစ်စ်အမြင်အစ်စ်ကိုကြားရလို့အမတန်နေသွားတယ်ဘာဖြစ်လို့လဲဆိုတော့နှစ်ပေါင်းများစွာအတင်းကျပ်ခိုင်းနေတာကိုခံရတဲ့အတွက်ကြောင့်မလုပ်ချင်တော့ဘန်အောက်ဖြစ်သွားတဲ့ဘောရှိတယ်နော်အဲ့လိုမဟုတ်ဘဲနဲ့လူကြီးကရှိရနေစိတ်ဝင်စားပြီးတော့လုတ်ပြသွားလို့ရှိတယ်ဒီတိကျင်တက်ချင်းလုတ်ချင်တဲ့စိတ်ကအသက်80 90ရောက်ရောက်လုတ်ချင်လို့မရှိသေးဘူးတိကျင်လို့မရှိသေးဘူးဘယ်တော့မှကုန်ခံမတော့အခုနကကလေးလေးကြောင်းဆက်ပြောရင်နော်အဲ့ဒီကလေးလေးက3နှစ်လောက်ရွယ်တဲ့ကတော်တော်လေးဖတ်တတ်လာတယ်အဲ့အခု3နှစ်ခွဲလောက်ရှိတော့မူဂျိုသူတွိုင်းနေကစာရီပါတင်ပြတော့သူပေါင်းဖတ်တတ်နေပြီနော်တော်တော်ကိုတတ်နေပြီအဲ့တော့ကြောင်းမာရလို့ရှိရင်တခုတူအတင်ကားစာပေးရလို့ရှိရင်သူကအဲ့ဒါကိုကြည့်အောင်တေးချာစူးစားတယ်လေ့လာတယ်ရေးတယ်ကြက်ရမယ်ဆိုတဲ့သူကြက်တယ်ကြက်ပြီးလို့ရှိရင်သူကပြောသေးလားနောက်ထပ်တင်ပြအောင်တော်ပြီလို့မရှိဘူးနော်ငါဒါကြည်လို့ပြီးသွားပြီငါလစ်တော့မယ်လို့သူစိတ်မကူဘူးဟောအဲ့သူဆရာမကိုတော့ပြောတာနာမည်တော့ထုတ်မပြောရင်ပါပိုင်းတော့ကြားကြိုက်ချင်မှကြိုက်မှာနော်အဲသူဆရာမကိုတော့ပြောတာထပ်တင်တယ်ဟာသူများလည်းအလောက်ပဲတင်ထားပြီးပြီတော်ပြီဆိုမရသေးဘူးသူများအလောက်တင်လည်းပဲ तू ကတတ်နေပြီတဲ့အဲ့တော့ तू ထပ်တင်ပြီဟောအဲ့ဒီစိတ်ဓာတ်ကအရေးကြီးတာနော်တာဝန်ကြီးရုံမဟုတ်ဘူးနော်အဲ့တော့လူတော်များကပညာတင်လည်းပဲဝိကျတန်းကြီးလုပ်တယ်အလုပ်လုပ်လည်းပဲဝိကျတန်းကြီးပဲလုပ်တယ်အမှန်တော့ဝိကျတန်းကြီးတော့မဟုတ်ဘူးရှော့နေနေများရှော့နေနေများရှော့ပြီးတော့လုပ်လို့ရှိတယ်။အဲ့ဒါကကြီးပွားမှုတိုးတက်မှုမှာအထိခိုက်အနစ်နာဆုံးသဘောထားပဲ
。
လူမှ personality လေးအမြင်မျိုးရှိတယ်။ဟောတယောက်နဲ့တယောက်ဇယက်မတူဘူး။အဲ့တော့မတူတော့အတိတ်အချက်ကြီးသူ့ကိုမခိုင်းသင့်ဘူး။ဒီကြီးကလည်းတွဲပြီးတော့ဆွေးနေပြီးတော့ဝိုင်းကူပြီးတော့လုပ်ပေးသင့်တယ်။လုတ်တစ်ခုကိုလုတ်စီခြင်းလို့ရှိရင်လုတ်လို့ပြောတာတဲ့ကိုကလုတ်ရင်းကနေသူ့ကိုဝိုင်းလုတ်ခိုင်းတာပိုကောင
်း
ပေးရမယ်အဲ့ဒါအစမှာတော့အများကြီးပေးရမယ်နောက်တစ်ခုကသူ့ကိုနှေးတယ်လို့မပြောပါနဲ့သူ့အများကြီးဝေပါလာရင်သူပိုပြီးကြောက်သွားတယ်သူ့ကိုသူယုံကြည်မှုနည်းသွားတယ
်
မရဘူးအဲ့ဒါဆိုသူ့ကိုယ်သူရင်ဒီမှုကနည်းသွားတယ်လူကြီးတွေကသူ့ကိုတန်ဖိုးမထားဘူးမလေးစားဘူးဆိုတော့အတွေ့အမျိုးလည်းဝင်သွားတယ်ဝင်တော့နောက်တစ်ခါတစ်ခုလုပ်လို့ရှိရင်အပြောခံရအောင်မလားဆိုတော့ကြောက်စိတ်ကြီးနဲ့လုပ်နေတော့အဲ့ကြောက်စိတ်နဲ့လုပ်ရင်မတူတက်တော့ဒီလုပ်ကိုစိတ်ဝင်စားလို့ပျော်လို့လုပ်ရတာအကောင်းဆုံးပဲအဲခုနကလေးလေးကြောင့်တခုပြောစရာလေးကျန်နေသေးတယ်အဲခုနကလေးကဘယ်လိုဖြစ်လာလဲဆိုတော့အဲ့လိုနောက်ထပ်သူ့ကိုတင်ပေးတယ်အဲ့ဒါမရမကတောင်းဆိုနေတာသူဒါတွေရပြီတဲ့သူ့နောက်ထပ်တင်ပါအဲ့တော့သူ့ဆီမှာမတက်နိုင်တော့နောက်ထပ်တဘုံတဘုံတင်ပြရတယ်ပြီးတော့အိမ်စားဆိုတာသူ့ကိုပေးတာဟုတ်နော်အဲ့ဒီဒကြီးလှတို့ဘာလို့ဆလုံးမောင်းမှောင်ရေးတာတို့ဘာလို့စသည်ဖြင့်ပေါ့လေအိမ်စားပြီးတော့သူကအိမ်စားကိုကြောင်းမှပြီးအောင်လုပ်တယ်ကြောင်းမှကက်တဘုံလေးနဲ့ရေးတာပေါ့လေနော်ရေးပြီးရင်ဆီမအောင်တော့ပြရတယ်ဒီမှာအိမ်စားကြီးလုတ်ခဲ့ပြီတဲ့နော်အခုပေးတဲ့အိမ်စားကအခုဒီမှာရင်သူလုတ်တာတုတ်ပြီးတော့ပြရတယ်သူ့ဆီမကကြည့်ပါအေးဟုတ်ပြီဒီကောင်းပြီတဲ့ဒီလိုပဲပြောလဲဆိုတော့အင်စာ
လုပ်ပြီးပါပြီလို့ဆရာမအောက်ကနေရေးပေးပါတယ်ဘာဖြစ်လို့လဲလို့မေးတော့အိမ်ရောက်ရင်နဲ့ဖေဖေကအေးစားလို့အုံးကိုပြောပြောနေတာတဲ့တမီးကလုပ်ပြီးနေပြီတဲ့နောက်ထပ်မလုပ်ချင်တော့ဘူးတဲ့အိမ်ကြီးနော်အဲ့တော့အဲ့ဒါအင်စာလုပ်ပြီးပါပြီလို့ရေးပြရတယ်အိမ်ရောက်ရင်တွေ့ဖြစ်ဖြစ်ကြတော့ဖေးဒီမှာအဲ့ဒါ၄နှစ်တော့မပြည့်သေးဘူးနော်ဖေးဒီမှာတော့ပြရဆေးဖတ်ကြည့်အင်စာလုပ်ပြီးပါနင်းကလေးမဟုတ်ရလားနော်တော်တော်လေးတော်တော်ပါတော်တော်သိကြတာဒီအိမ်ကြရင်တော့ဒီတခြားကိစ္စတွေလုပ်ပါလေနော်အိမ်အမှုကိစ္စတွေကဆက်ဒီ၄နှစ်ရွယ်ကလေးကဒီလိုနဲ့လုပ်ကိုဝင်လုပ်တယ်ဒါကြောင့်ကလေးတွေကိုလုပ်ချင်းစိတ်ရှိအောင်ဘယ်လိုဆက်ဆံရမလဲဆိုတာကိုစဉ်းစားမှာအရေးကြီးကဆက်ဆံရေးပဲနော်လူတစ်ယောက်ရဲ့စိတ်ဓာတ်နဲ့အသိဉာဏ်ကိုပြုပြင်ဖို့အရာမှာအရေးကြီးဆုံးအချက်ကသူ့ပုံမှာဆက်ဆံတဲ့ပုံစံပဲအဲသူ့ကိုလေးလေးစားစားဆက်ဆံရမယ်နော်လေးလေးစားစားဆက်ဆံတာကိုမခံရတဲ့လူဟာသူ့ကိုယ်သူလေးစားမှုလည်းနည်းသွားတယ်လို့အဲ့ဒီသူ့ကိုအတင်းကျခိုင်းနေတဲ့လူကလည်းလေးစားမှုနည်းသွားတယ်နော်ပြီးတော့ resist အများကြီးလုပ်တယ်မလုပ်ဘူးမလုပ်ဘူးနောက်ဆုံးတိတိသာမရတော့မှသူကိုရမှသူ resist လုပ်တာပဲလုပ်ဘူးဆိုတော့အဲ့တော့လူဟာလွတ်လပ်မှုကိုအတန်လူရှိတဲ့တရားဖြစ်တယ်အတင်းကြခိုင်းရင်ကြောက်လို့မနှောပါလို့ချင်တော့လုပ်မယ်နော်နောက်ဆုံးဘလို့နင်းမှသူပြန်ပြီးတော့ငင်းဆိုလို့မရတော့ဘူးဆိုရင်ကန်းကုံတဲ့နောက်ဆုံးအဆင့်တနည်းရှိတယ်သူလွတ်လပ်မှုကိုသူရတဲ့နည်းနဲ့ယူလိုက်တဲ့နည်းတနည်းရှိတယ်သူ့စကားမှသူနားထောင်မှုမလိုတော့တဲ့အဖြစ်ကိုရောက်သွားမယ်ဘလို့ဖြစ်သွားမယ်ဆိုတော့စဉ်းစားလို့ရမှာယူသွားတယ်ယူသွားလို့ဘုသူစကားမလားထောင်မလို့တော့အဲ့တော့အဲ့ဒီစိတ်နောက်တဲ့လူတွေကစတိကရဆက်ရှုပ်ကြည့်တဲ့ခါမှာဒါသူ့ freedom ပဲအခုချိန်မှာသူ့ဘူးမှဘာမှပြောလို့မရတော့ဘူးအဲ့တော့လူဟာသူ့ dignity ကိုသူအမှန်လိုချင်တယ်သူ့လွတ်လပ်မှုကိုသူအမှန်လိုချင်တယ်ကောင်းအောင်လုပ်ချင်တဲ့စိတ်လည်းရှိတယ်အများကြီးစီရလူကတော့နေလို့ကျင်တာအခုကကလေးငယ်လေးဆိုရင်သူ့အဖိုးနေမကောင်းရင်နောက်ကရင်တွားပြီးနှိမ့်နေတယ်ဒီ၃နှစ်ကျော်ကလေးလေးဟာနော်ပြီးရင်နေကောင်းလားခဏခဏမေးတယ်သူသူတပားကိုပြုစုခြင်းနဲ့ယူရခြင်းနဲ့သိခြင်းနဲ့သူတပားရဲ့ပြည့်စုံမှုရမှုလည်းပဲခံယူခြင်းနဲ့နော်အဲ့တော့လူလောကမှာအရေးကြီးတဲ့အဲ့ဒါပဲလူလူချင်းဆက်ဆံရေးမှာတုံးနဲ့တူလေးစားမှုရှိဖို့နော်စဉ်းစားခွင့်ပေးဖို့လွတ်လပ်ခွင့်ပေးဖို့အပြာလံပြုစုမှုရမှုပေးဘူးအရေးကြီးဆုံးချက်တည်းပဲရွေးချယ်ခွင့်ဆုံးဖြတ်ခွင့်အဲ့ဒါရေးကြည့်တာပဲလားကလေးတို့ငယ်ငယ်လေးတွေကအဲ့လိုစဉ်းနေစဉ်းနေပြရွေးချယ်ခွင့်ဆုံးဖြတ်ခွင့်ပေးလို့ရှိရင်သူတို့ပို့ပြီးတော့ responsible ဖြစ်လာတယ်ပူပြီးတာဝန်သိလာတယ်တခုခုသူတို့ကသူလုပ်တော့မယ်ဆိုရင်တီးတီးချာချာစဉ်းစားတာငါဆုံးဖြတ်ချက်ကတဘာဝကြရင်လားမှန်ရင်လားအဲ့တော့လေလေးနဲ့စဉ်းစားတယ်။ဒီမှာသူအဲ့တော့ဆုံးဖြတ်တယ်။ပြီးတော့သူတို့လုပ်ခဲ့တဲ့ကိစ္စကိုလည်းပဲလူကြီးတွေကိုသူတို့ပြောကျင်တယ်။နော်ကလေးဆိုတာဘာပြောပြောလူကြီးတွေရဲ့ဒေသမှုအတိမပြမှုသိလို့ကျင်တာ။လူကြီးတွေကလောကဓမ္မအရာရောက်နေတဲ့လူတွေဖြစ်နေတာ။နော်အရာရောက်နေတဲ့လူကြီးတွေအောင်မြင်နေတဲ့လူကြီးတွေမိဘတွေရဲ့ယုံကြည်မှုဒေသမှုတန်ဖိုးထားမှုကလေးတွေကသိလို့ကျင်တယ်။သူတို့ကောင်းတာတစ်ခုလုပ်ခဲ့ပြီဆိုရင်သူတို့ပြကျင်တယ်ပြောကျင်တယ်။အဲ့ဒီခါမှာလူကြီးကလေလေးစားစားအယုံဆိုင်ပြောသူတို့အချိန်ပေးပြောနော် attention ပေးပြီးတော့လေ့လာရမယ်သူတို့ဘာတွေလုပ်ထားတယ်လဲစဉ်းစားပေးရမယ်ပြီးတော့ကောင်းတဲ့အချက်တွေအားလုံးကိုအတိအမှတ်ပြုပေးရမယ်ပူကောင်းအောင်လုပ်ချင်လာအောင်လည်းပဲအင်မတန်တင်တယ်မဟုတ်ဘူးနဲ့ပြောရမယ်ကောင်းတော့ကောင်းတယ်ဒါပေမဲ့ဆိုမရတော့အဲ့လိုလူကြီးကအင်မတန်ဉာဏ်ပါပါလေးနဲ့စဉ်းစားပေးမယ်ဆိုရင်ကောင်းတဲ့ချက်ကောင်းခြင်းစိတ်တွေဖြစ်လာကြည့်လေလေတာဝန်တိလေလေကြည့်လေလေပူကျူးစားလေလေဒီလိုမဟုတ်ဘဲနဲ့အထင်သေးနေနော်မင်းတို့အလကားပဲကွာမင်းတို့အလကားပဲကွာလို့ခဏခဏပြောနေသူမလုပ်ချင်တော့ဘူးအဲ့ဒီအလကားပဲဆိုတာပြောပါမရတော့သူ့ကိုယ်သူလည်းယုံကြည်မှုမရှိတော့ဘူးလူငယ်ရတဲ့လူဆိုတာဘာမှမသိတဲ့အဆင့်ကနေဘဝကိုစလိုက်ရတာဘာမှမလုပ်တတ်သေးဘူးဘာမှမသိသေးတဲ့အဆင့်ကနေစလိုက်ရတာသူ့ပတ်ဝန်းကျင်မှာရှိတဲ့လူကြီးတွေအားလုံးကကိုယ့်ထက်ကိုတိကြတဲ့လူတွေကြီးပဲ။ဆိုတော့အဲ့လိုကိုယ့်ထက်ကိုတိကြတဲ့လူတွေကြီးကြားထဲမှာနေနေရတဲ့ကလေးပြောရဲ့ဘဝကိုစဉ်းစားကြည့်။အနည်းဆုံးအဆင့်ကနေသူကလူတော်တဲ့ဝင်တိုးနေရတာ။အဲ့တော့သူ့ကိုအားပေးမှရမှာ တော့သူကိုယ်တိုင်ကလည်းဗါဒီပတ်ဝန်းကျင်ကညီကြီးတွေရဲ့အတိမပြည့်မှုကိုအင်မတန်လိုချင်တယ်လူဟာကောင်းတဲ့နည်းနဲ့အတိမပြည့်ကိုရရင်ရခြင်းရမရရင်မကောင်းတဲ့အနည်းနဲ့တော့အတိမပြည့်မှုလူယူတော့မှာလို့နောက်ဆုံးသူ့ကိုကြောက်အောင်သူလုပ်တော့မယ်သူ့အတွက်နဲ့စိတ်မရတဲ့ပြည့်အဖြစ်ကိုရအောင်သူလုပ်တော့မယ်ဒါလူကြီးတွေကိုတနည်းအားဖြင့်သူပြန်ပြီးတော့နိုင်တဲ့နည်းနဲ့တုံ့ပြန်လိုက်တာအဲ့တော့သူ့ကိုလေးလေးစားဆက်ဆံမယ်သူကောင်းတာတွေအတိမပြည့်ပေးမယ်ဆိုရင်အဲ့ဒီလေးစားမှုနဲ့အတိမပြည့်မှုကိုသူနောက်ထပ်လိုချင်သေးတာ။ဒါကလေးလေးလိုချင်တယ်လူကြီးလေးလိုချင်တာပဲ။ဒီနောက်ထပ်လိုချင်သူဘာလုပ်မလဲဆိုတော့ပို့ပြီးတော့သူစဉ်းစားမယ်။ပို့ပြီးတော့ကြိုးစားမယ်။အဲ့ဒါဆိုရင်ဒီလူကကောင်းတဲ့ထက်ကောင်းတယ်လို့ဖြစ်လာ။အေးစေးစဉ်းစားပြောမယ်ဆိုရင်တော့ဒီ topic တစ်ခုတည်းကိုပဲတော်တော်ကြာကြာစီစဉ်ပြီးပြောမှပိုကောင်းမယ်လို့ထင်တယ်နော်။အမှန်တရားရေးကြည့်တယ်။အဲ့တော့လူလောကမှာအရေးကြီးဆုံးဟာဆက်ဆံရေးဒီဆက်ဆံရေးတစ်ခုပြည့်စည်သွားရင်ကံတာအကုန်ပြည့်စည်တာပဲဟောလူရဲ့စိတ်ဓာတ်နဲ့အတိညာရင်းကျက်မှုမှာအရေးကြီးဆုံးဟာပေါင်းတဲ့ဆက်ဆံရေးစိတ်ဓာတ်နဲ့အတိညာရင်းကျက်အောင်စာကြီးပဲတင်လို့မရအောင်သူ့ကိုဘယ်လိုဆက်ဆံမလဲဆိုတာအဲ့ဒါဆုံးလာရအောင်အင်းဒီချင်းတော့ရှိသွားပြီလည်းမသိဘူးနော်သူနဲ့ပြန်ဆင်းနေပြီတော့သူခံစားချက်ဘယ်လိုရှိနေလဲဆိုတာကိုအရင်ဆုံးပြန်မေးပါအခုလိုကိစ္စအဆင်မပြေမှုဖြစ်လာတဲ့အတွက်ကြောင့်သူ့စိတ်ထဲမှာဘယ်လိုခံစားရလဲရုတ်တရက်စိန်တော့သူဘာပြောမလဲဆိုတော့ကို့အပြစ်တင်တော့ပါကို့မှားတာတွေထောက်တော့ပါသူ့ပုံမှာဘယ်လိုပြောခဲ့တယ်ဘယ်လိုဆိုခဲ့တယ်ဘယ်လိုဆက်ဆံခဲ့တယ်ဒါကို तू မကြက်ဘူးဒါမခံနိုင်ဘူးဒါမတရားဘူးဟိုအနိုင်ကျင့်နေပါလေစသည်ဖြင့် तू အမိမဆက်ဆွဲတော့ပါအဲ့ဆူဆူလာဒီအားလုံးအေးစီနားထောင်ပါသူပြောကြတာလေကုံအောင်ပြောပါလေနောက်ထပ်ကောမပြောကြတာရှိသေးလဲဆက်ပြောပါဦးအဲ့ဒါကိုဟာလုတ်တဲ့နည်းနားထောင်ရင်တော့မရဘူးကိုစိတ်ထဲကသူခံစားချက်ကိုတကယ်သိချင်တယ်ဆိုအဲ့စိတ်တော့ရှိရမယ်ရိုးရိုးသားသားသိချင်တယ်ဆိုတဲ့စိတ်ရှိရမယ်အဲ့လိုနားထောင်လို့သူစကားကုံသွားတဲ့ခါမှာ तू ကကို့ပုံမှာအပြစ်တင်ခဲ့တဲ့အချက်လက်တွေထဲက तू အပြစ်တင်တာလုံးနေမှာပဲနော်အဲ့တော့သိကြတယ်နော်လူတယောက်နဲ့တယောက်အဆင်မပြေလို့ပြဿနာဖြစ်လာပြီးစိတ်ဆိုးပြီးဆိုရင်တဲ့ကိုတယောက်အပြစ်တင်ကြပြီနော်အပြစ်တင်အများသာဟုတ်တာထက်ပိုသွားတယ်နော်သို့တော့သူအပြစ်တင်နဲ့ဆွဆွဲတဲ့အချက်တွေဟာအကုန်လုံးမှားတယ်လို့တော့မပြောနိုင်နော်မှန်တဲ့လောက်တော့မှန်ပါပဲနော်အဲ့ဒီသူပြောခဲ့တဲ့အချက်တွေစစ်မှမကြအောင်ကိုကတိအချက်အောင်စိုက်ပြီးတော့မှတ်ထားပါတော့တိအချက်မင်းကကပြောသွားတဲ့အချက်မှဒီချက်ဒီချက်ပါတယ်အဲ့ဒါဟာဘယ်အတိုင်းသာထီတော့မှန်တယ်နော်အတိုင်းသာတစ်ခုထီတော့သူ့ရဲ့ဆွဆွဲချက်အပြစ်တင်ချက်ကမှန်ရမှာနော်အဲ့ဒီသူမှန်လောက်အတိုင်းသာထီကိုကဝန်ခံရမှာလက်ခံရမှာနောက်တစ်ချက်ကလည်းပဲအဲ့ဒီကိစ္စအဲ့လိုဖြစ်ရတာကိုယ့်ဘက်ကဟိုဘယ်လိုအခက်အခဲရှိလို့ဒါကိုလည်းသူ့ကိုနားလည်အောင်ပြန်ချင်းပြရမှာသူပြောတဲ့ချက်ကလည်းမှန်တယ်ကိုယ့်ဘက်ကလည်းကိုယ့်အခြေအနေကအတတ်နဲ့ဆုံးဖွင့်ခဲ့တာပဲအကယ်၍ကိုယ့်ဘက်ကပေါ်ဆမှုရှိလို့ရှိရင်လည်းအဲ့ဒါကိုလည်းဝန်ခံလိုက်ဖို့ပဲဒါတော့သူကလွယ်သွားတာပဲဟုတ်သလားအဲ့လိုတစ်ချက်ချင်းတစ်ချက်ချင်းသူ့ရဲ့ဝေဖန်ချက်တွေကိုပြန်ပြီးတော့တုံးတက်ပြီးတော့မှန်တဲ့အတိုင်းဒါတစ်ခုအထည်အောင်ရိုးရိုးသားသားသူ့ကိုပြန်ပြီးတော့ဝန်ခံရမယ်ပြီးတော့လည်းပဲသူပြောတာကိုကိုကစဉ်းစားပြီးတော့ရိုးရိုးသားသားဝန်ခံလိုက်ပြီဆိုရင်သူ့စိတ်ထဲပဲနေနေနောက်ထပ်သူကိုအတက်လို့เสียဝေဖန်เสียအပြစ်တင်เสียမလိုတော့မလိုတဲ့အချိန်မှာသူ့စိတ်ကပဲနေနေရှင်းသွားပြီနော်တဘောကအဲ့ဒီချိန်မှာကိုပြောတာကိုသူနားထောင်ဖို့ရအဆင်သင့်ဖြစ်နေပြီအဲ့ဒီသူပြောတာကိုကိုကနားမထောင်ဘဲနဲ့တို့မို့ရင်သူပြောတာကိုကိုကလုံးဝပြန်ပြီးတော့ရင်းပယ်ပြီးတော့သူ့ကိုပဲပြန်အပြစ်တင်နေမှာဆိုရင်သူ့စိတ်ကသိအလုံးရှုပ်နေနော်နောက်ထပ်သူဘယ်လိုပြန်ပြီးတော့တုံ့ပြန်ရမလဲလက်စားချေရမလဲဆိုတာကိုပဲသူစဉ်းစားနေတော့မှာသူစိတ်မအားတော့ဒါပေမဲ့သူပြောတာတွေကိုကအကုန်လုံးနားထောင်ပြီးတော့ဟုတ်တယ်လို့အတိုင်းတာကိုဟုတ်ပါတယ်လို့လက်ခံလိုက်လို့ရှိရင်သူ့မှာနောက်ထပ်ပြောဖို့ရမလိုတော့ဘူးအနည်းဆုံးပြောမယ်ဆိုတော့အခိုက်အတန့်အနေနဲ့သူပြောဖို့မလိုတော့ဘူးနော်အဲ့တော့သူကယူနိုင်တဲ့အဆင့်ကိုရောက်သွားတယ်အဲ့ဒီအချိန်ကျမှကိုယ့်ရဲ့ညှော်လင့်ချက်ကိုယ့်ရဲ့သဘောထားကိုလုတ်ခဲ့တဲ့ကိစ္စကြီးဟာဘယ်လိုသဘောထားလုတ်ခဲ့တယ်ဘယ်လိုအခက်အခဲတွေနဲ့လုတ်ခဲ့ရတယ်ဘယ်အတိုင်းတာထိတော့ဖြစ်တယ်ဘယ်အတိုင်းတာထိတော့မဖြစ်ဘူး ကိုကသူ့ဘုံမှာဘယ်လိုပြန်မျောလင့်တယ်လဲအဲ့ဒါကိုအေးအေးစစ်စစ်ပြန်ပြောပြရမှာအဲ့ဒါလိုကတစ်ကြိမ်နဲ့မရသေးရင်လည်းနှစ်ကြိမ်သုံးကြိမ်ပြန်ဆင်းနေရမယ်အဲ့တော့တူဦးတူအဲ့လိုလေးလေးစသာဒီပထမတပွဲမှာအခုလိုပြောလိုက်ရင်ကိုပဲနည်းနည်းလေးစားမှုရှိလာနောက်တပွဲကျရင်ပို့ပြီးတော့ပြေပြေလေးပြောလို့ရမယ်သုံးသားလောက်ဆင်းနေလိုက်လို့ရှိရင်တော်တော်လေးပြေလည်သွားတယ်တခါနဲ့ရလိမ့်မယ်လို့တော့မမျောလင့်သင့်ဘူးဖြစ်ခဲတယ်အဲ့ဒါမျိုးပါနောက်တစ်ခုကလူကြီးနဲ့လူငယ်ဖြစ်ဖြစ်နော်အပြန်လန်လေးစားမှုနဲ့ယူတာမှုမရှိရင်စိတ်မှန်နဲ့ပြည်တယ်မှုမဖြစ်နိုင်ဘူးများသောအားဖြင့်လူကြီးတွေကတော့ငါမှန်တယ်လို့ပဲထင်ကြတာပဲနော်ဟိုမှန်မှန်လို့လည်းမဆိုလို့ဘူးနော်မှန်တဲ့လောက်လည်းမှန်ပါတယ်နည်းနည်းပါးပါတော့မှားရလဲရှိမှာပဲဆိုတော့လူကြီးကလူငယ်တယောက်ကိုကို့အမားကိုအေးအေးဆေးဆေးဝန်ခံလိုက်ရတာဂုဏ်တစ်ခါကြံ့တော့လူငယ်ရဲ့လေးစားမှုလည်းပဲရော့မတော်တကယ်တိတိတိကျစားကြည့်သိလိမ့်မယ်နော်အထူးရှင်ကိုယ့်ငန်သားသမီးညီကောင်မောင်နှမနဲ့စားတော့ကျစားကြည့်ပါအေးအေးဆေးဆေးအဲ့လိုပြောတာကြားလာလို့ရှိရင်အဲ့ဒီလူငယ်ကအဲ့လူကြီးကိုသိလေးစားလာတယ်အဲ့ဒီလူကြီးရဲ့စဉ်းစားတာဝေဖန်တာသုံးသပ်တာသုံးဖြတ်တာကိုပို့ပြီးတော့နားလာလာတယ်အဲ့လိုဖြစ်လာနိုင်တယ်နော်အဲ့တော့သူ့ရဲ့ယုံကြည်မှုကိုရအောင်ယူရမယ်နော်အဲ့ဒီယုံကြည်မှုကိုရဖို့ဆိုတာကယူတာမှုရှိမှပဲရတယ်တော့သူ့ပုံမှာလည်းပဲတကယ်စေတနာအမှန်နဲ့ပြောနေတာသူ့ကိုအတုံးချနေတာမဟုတ်ဘူးနော်သူ့ကိုနိုင်ကျင်လို့ပြည့်ရင်နဲ့လှည့်စားနေတာမဟုတ်တော့တကယ်ကိုလူသားတယောက်အနေနဲ့လေးစားစားပြောဆိုဆက်ဆံနေတာပါဆိုတော့သူသဘောပေါက်ဖို့လိုတယ်အဲ့လိုသဘောပေါက်သွားပြီဆိုရင်ပြောရဆိုရဆင်းနေရတာအမှန်တန်လွယ်ကူလာတယ်ပြည်လည်းဟုတ်အများကြီးရနေတယ်အဲဒီတန်းကြီးသူဆိုရင်လည်းပဲဒီတိုင်းပါပဲလေးလေးစားစားယူသသာတဖြည်းဖြည်းတဖြည်းဖြည်းပြောကြည့်ပါကြိုင်အဆင်ပြေသွားပါလေ။အဲ့တော့လုံးလုံးမရတဲ့သူရှိမလားတော့မပြောနိုင်ဘူးပေါ့လေနော်။လူလောကဆိုတာမပြောနိုင်ဘူး။လူအမျိုးမျိုးရှိတယ်။ဒါပေမဲ့အခုလိုသဘောထားနဲ့အေးအေးဆေးဆေးတည်တည်လည်းပြောမယ်ဆိုရင်ရတဲ့ဘက်ကများပါလေ။နော်။ဆယ်ကမှကိုးခါလောက်တော့ရနိုင်တယ်လို့ထင်တယ်။နော်ကိုးဘက်ကသူတစ်ပါးကိုအနိုင်ယူလို့တဲ့သဘောထားမျိုးမရှိဘူးအရေးကြီးတယ်။တဖက်သားအသာရလိုတဲ့သဘောထားမျိုးမရှိဘူးတကယ်ရေးကြည့်ပါလေအဲ့ဒါစောက်တော့ရှိတယ်အဲ့ထက်ကနည်းနည်းမှတ်ချက်ကလေးတွေထုတ်ချင်တယ် getting to yes ဆိုတာတော်တော်ကိုကောင်းပါလေအမတန်သဘောထားကြည့်တယ်ဆိုတော့ပြဿနာတွေကိုဘယ်လိုဖြေရှင်းမလဲဆိုတော့စောက်ပဲ negotiation နဲ့ပတ်သက်တဲ့စောက်ပဲဆိုတော့အိမ်မှာမိသားစုတွေတော့မှနော်နေ့တိုင်း negotiation ဆိုတော့ရှိနေတယ်ซีเนียร์อ่ะนี่อ่ะเลยกูๆပြောอ่ะဒီနေ့ဘာဟင်းချက်စားမယ်ဆိုတာကซีเนียร์ดิดิ तू อ่ะဘာချက်လဲ तू อ่ะဒီနေ့ဘာစားခြင်းလဲกูอ่ะဒီနေ့ဘာစားခြင်းအပြင်သွားမယ်ဥမာရွေးချင်သွားကြည့်မယ်ဆိုရင် तू อ่ะဘယ်ရွေးချင်ကားကြည့်မယ်กูอ่ะဘယ်ရွေးချင်ကားကြည့်မယ်ซีเนียร์မှုဆိုရှိအောင်เนาะပစ္စည်းတစ်ခုဝယ်ရင်လည်းပဲဒီတိုင်းပဲဘယ်ပစ္စည်းอ่ะဝယ်သင့်တယ်အများသုံးမယ်ပစ္စည်းဆိုရင်အများကြီးပို့ပြီးซีเนียร์ရတယ်အဲ့လိုမိသားစုတဲမှာဆိုတော့ကလေးကအဲ့လိုစင်းနေလာတဲ့အလေးကျင်ရှိကြလို့ရှိရင်ဒီမိသားစုတစ်ခုလုံးဟာအားလုံးဟာပို့ပြီးတော့ရင်းကျက်တဲ့သူဖြစ်လာတယ်။တစ်ခုခုလုံးရတော့မယ်ဆိုရင်ငါတယောက်တည်းသဘောထားနဲ့မလုပ်ဘူး။ငါအားလုံးနဲ့တိုင်ပြီးတော့စင်းနေမယ်ရှိတယ်။မိဘကိုယ်တိုင်ကအဲ့လိုစင်းနေလာရင်တသမီးကလည်းအဲ့လိုစင်းနေလာတယ်။ဒီလိုလူကလူကြီးဖြစ်လာတဲ့ခါမှာသူပို့စင်းစားတယ်။အားလုံးရဲ့သဘောထားကိုသူနားထောင်တယ်။နောက်ဆုံးလူကြီးတယောက်အနေနဲ့ဆုံးဖြတ်တဲ့တာဝန်ကိုသူယူရမယ်ဆိုရင်တော့ယူလိုက်မယ်နော်။ဒါပေမဲ့အဲ့ဒီဆုံးဖြတ်ချက်မချခင်မှာအားလုံးရဲ့လိုအပ်ချက်အခက်ခဲဆန္ဒအဲ့ဒါတွေကိုတိအောင်မင်းပြီးမှအတက်နိုင်ဆုံးအများကျေနပ်မဲ့ဆုံးဖြတ်ချက်ကိုချလိုက်ကိုတယောက်တည်းကျေနပ်မှုမယူတော့ဘူးဆိုတော့အစဉ်ပြေခြင်းတဲ့လူကတယောက်တည်းကျေနပ်မှုမယူသင့်ဘူးဆိုတော့တကယ်ရဲ့သာသမီတွေရဲ့ယုံကြည်မှုလေးစားမှုကိုရဖို့တို့ကိုအထူးသဖြင့်အဲ့လိုသဘောထားကြီးတဲ့လူကြီးလေးတွေဖြစ်လာအောင်ပြည့်စုံပြောထောင်ပေးဖို့ဆိုရင်ကိုကိုတိုင်ကအဲ့လိုသဘောထားနဲ့ဆက်ဆံပါရစေ။နောက်မှအေးစေးအဲ့ဒါကိုစဉ်းစားဦးမယ်နော်။လူရင်းချက်ကအဲ့ဒါပဲ။ဒီနေ့နည်းနည်းလောက်ပြောမယ်လို့စိတ်ကူးထားတာလေးတွေဟာချိန်ရတဲ့လောက်တော့ပြောလိုက်အောင်နော်။ဒါကြီးတို့ဘယ်လိုအစီအစဉ်စဉ်းစားထားတာရှိတယ်လဲ။ဘာလို့ကိုစဉ်းစားထားတာရှိလဲ။ရှိပါဘူး။ရှင်းရှင်းရပြီးတော့ဒီကနေ့ကျောင်းအထောက်အကူ ဟုတ်တယ်အဲ့လိုကြားတာသိရတာအင်တန်ဝန်တာတယ်ဒီလိုပဲဒီဒကမကြီးရဲ့မိတ်ဆွေတယောက်ပဲဘာလို့လဲတော့နာမမှတ်မိဘူးဒကမကြီးတယောက်သူနည်းနည်းစိတ်ဆင်းရဲနေရတဲ့အချိန်တွေတခုကြုံနေရတာနဲ့ဒကမကြီးကပဲအဲ့ဒီတရားတိတ်ခွေတွေကိုနားပါလို့ပြောလို့သူရတဲ့လောက်ရှာပြီးတော့နားတယ်နောက်တော့သူတော်တော်လေးစိတ်အေးချမ်းမှုရလာတယ်ဆိုတော့ကြောင်းလာပြောတယ်ဒကမကြီးတော့မှတ်မိလားမသိဘူးဒီလဲဆိုတာအများကြီးပဲလားเออตูก็เลยปัญญาตัดเทียะไปอีนูก็တော့တိတ်သူတို့ဘာလို့မှဆီယာမလုတ်ခဲ့သလားမသိဘူးအခုတော့ကျမ်းမာရေးအတွက်နဲ့သူဟိုအလုတ်ကနေနားယူလိုက်တယ်ပြောတယ်เนี่ยသူလာပြောပါတယ်ဒါနဲ့သူ့တောင်ပြောလိုက်သေးတာအခုလို့နော်ကို့မှာစိတ်အေးချမ်းမှုရလာတာဟာဘာကြောင့်လဲဘာကြောင့်လဲဆိုတော့တရားနာပြီးတော့တရားနှလုံးသွင်းလို့တရားနှလုံးသွင်းဆိုတာကို့စိတ်ကိုကိုပြန်ကြည့်တာပဲနော်တရားနာလိုက်စိတ်ထဲကကို့ဘဝနဲ့ကြိုက်တဲ့ကိုခံစားနေရတာနဲ့ကြိုက်တဲ့အချက်လက်တွေနဲ့တိုက်ဆိုင်တဲ့ခါမှာကိုယ့်စိတ်ကိုယ်ကိုပြန်ကြည့်ရတယ်။ငါဘာဖြစ်လို့ဒီလိုစိတ်ဆင်းနေရလဲ။ဘလို့အခက်အခဲရှိတယ်၊ဘလို့ပြဿနာရှိတယ်။ငါဘကဘလို့သဘောထားရှိနေလဲ။ငါဘာပြည့်ဝင်ဖို့လိုလဲ။အခက်အခဲတခုပြဿနာတခုကြုံတွေ့လာတဲ့ခါမှာဟိုအလုတ်တင်ဆုံးပထမတစ်ချက်ကကိုယ့်ခံစားချက်ကိုကိုနားလည်ဖို့ပဲ။ပြင်ဖို့မဟုတ်သေးဘူးနော်။နားလည်ဖို့ကပထမအဆင့်ပဲ။ကိုယ့်ခံစားချက်ကိုကိုနားလည်လာပြီးတဲ့နောက်မှာကိုယ့်ဘကသဘောထားလုံးနေတာကြီးမှားနေတာတွေရှိရင်ရှိတယ်။အဲ့ဒီမှားနေတာကိုပြင်ဖို့အဲ့လိုကိုယ့်ကိုယ်ကိုပြင်လို့ရသွားပြီဆိုရင်ကိုယ်မှာတော့အများကြီးစိတ်ချမ်းသာမှုရသွားတာ။အဲ့တော့အဲ့ဒီတရားတွေကိုနားပြီးတော့သူ့အတူအများကြီးနှလုံးသွင်းစဉ်းကျင်တဲ့ခါမှာတစ်ဖြည်းဖြည်းသူ့စိတ်ကိုယ်သူပုံနာလည်လာတယ်။သူ့သဘောထားတွေသူပုံမြင်လာပြီးတော့ကိုယ့်ဘက်ကမမှားတော့မှနော်။စိတ်ထဲကတီးမခံနိုင်တာတို့ဘာလို့ရှိနေတဲ့ခါမှာအဲ့ဒီစိတ်ကိုကြည့်ပြော့ပဲတီးခံလို့ရသွားလို့ရှိရင်တော်တော်လေးစိတ်ချမ်းသာလာတာ။ဒီလိုလုပ်ပြဖို့ရဘသူစီကလမ်းစားရတယ်လေ။မေးကြည့်တော့ဒီဒကမကြီးစီကလမ်းစားရတာတဲ့။အဲ့ဒါဆိုသူ့ကိုအများကြီးကျေးဇူးတင်ရမိတ်ဆွေကောင်းနော်။မိတ်ကိုကအခက်ခဲနဲ့ကြုံတွေ့ရတဲ့ခါမှာစိတ်ဆင်းရဲမှုနဲ့ကြုံတွေ့ရတဲ့ခါမှာမိတ်ဆွေကောင်းကိုသွားပြောရတယ်နော်။မိတ်ဆွေမကောင်းတဲ့လူသွားပြောရင်မရဘူးနော်။မကောင်းတဲ့လူသွားပြောရင်ကို့ကိုသူကပြန်ပြီးတော့အပြစ်တင်ရင်လည်းတင်မယ်။တို့မို့ရင်ဒီအကြောင်းကိုဘေးမှာလျှောက်ပြောဦးမှာ။ဒီလိုပြောလို့ရှိရင်ဟိုတစ်ဖက်သားစီပြန်ရောက်သွားတဲ့ခါမှာရန်တိုက်ပြီးလို့ဖြစ်သွားမယ်။ပို့ပြီးတော့အချင်းကြီးစိုးသွားနိုင်တယ်နော်။မိတ်ဆွေကောင်းကိုပြောလိုက်ကောင်မိတ်ဆွေကောင်းကတော့ကိုချင်းစားပြီးတော့နားထောင်တယ်။ပြီးရင်ငါတို့လည်းပဲဒီလိုခက်ခဲမျိုးကျွန်မှုပါလေ။အဲ့တော့ဒီလိုခက်ခဲမျိုးကျွန်တဲ့ခါမှာဘယ်လိုသဘောထားပြီးတော့နားလည်အောင်ကြိုးစားတဲ့ခါမှာအဆင်ပြေတယ်နော်။ဟိုတရားနာပြီးတော့တရားထုတ်တဲ့ခါမှာအသိဉာဏ်ပို့ပြီးတော့ရင့်ကျက်လာတဲ့အတွက်ကြောင့်စိတ်ချမ်းသာမှုစိတ်အေးချမ်းမှုရပါတယ်လို့ဒီလိုပြောပြီးတော့တိုက်တွန်းလိုက်တဲ့အတွက်ကြောင့်ဒီလိုလုပ်ပြစ်သွားတာနော်။အဲ့နဲ့သူ့ကိုတခါတဆင့်ဖြတ်ပြတော့မေးပြန်နေရပြန်နေတာအကယ်၍ကိုဘွားမှာလူတိုင်းကကိုကိုချီးမွမ်းနေမှာစင်ဒီလိုလုပ်ပြပါမလားအခုတော့ကိုကိုအပြစ်တင်တဲ့သူပြောမဲ့သူနှိမ့်ဆက်မဲ့သူရှိနေတာဟုတ်နှိမ့်ဆက်မဲ့သူရှိနေလို့စိတ်ကဆင်းရဲတယ်စိတ်ဆင်းရဲလို့ဒီအပြစ်ကြောင့်နီးလန်းကိုရှာတဲ့ခါမှာအင်မတန်သဘာဝကျတဲ့နော်အင်မတန်လေးနက်တဲ့ညံ့တဲ့တရားနည်းနဲ့အဖြစ်ရှင်းဖို့ရနီးလန်းရတော့တော့ဒီနီလန်းကိုရသွားတဲ့ကြောင်ဒီလောလောဆယ်ကျွန်းတွေ့နေတဲ့ကြက်တန်တစ်ခုဟာတော်တော်လေးပြည်လဲသွားပြီနော်ဒါပေမဲ့ဒီနီလန်းဟာဒီကြက်တန်တစ်ခုတည်းပြည်လဲဖို့လားဆိုတော့မဟုတ်ဘူးနော်နောက်ထပ်ဘဝမှာကျွန်းတွေ့ရမယ့်အခက်အခဲကြက်တန်တော်တော်များများကိုပြည်လဲဖို့ရတဲ့သူကနီလန်းဖြစ်တယ်နော်တမိုးဖြတ်လို့မရတော့ဘူးတမိုးရှိတဲ့နီလန်းဖြစ်နေတာဘူးအဲ့တော့အဲ့လိုနောက်ဝင်ဆက်ကိုပြန်ကြည့်တဲ့ခါမှာနော်ဒီမိတ်ဆွေကိုသွားပြောပြဖို့ရဒီစိတ်ထဲမှာခံစားချက်ရှိနေတယ်နော်မကျင်းတတ်တဲ့ခံစားချက်စိတ်ဆင်းရဲမှုရှိနေတယ်ဒီစိတ်ဆင်းရဲမှုကမကြောက်ဖြစ်ရလဲဆိုတော့ကိုယ်ကိုစိတ်ဆင်းရအောင်ပြောနေဆိုနေတဲ့လူရှိလို့နော်အဲ့တော့အဲ့ဒီလူပြောမဲ့သူမရှိလို့ရှိရင်ဒီလိုလုပ်ပြပါလုပ်ပြဘူးနော်အဲ့တော့ကို့မှာအခုလိုအသိဉာဏ်ရင့်ကျက်လာတာစိတ်တက်ရင့်ကျက်လာတာအေးချမ်းမှုရလာတာကို့မှာပုပ္ပခံနိုင်မှုခံနိုင်ရည်ရှိလာတာရင့်ကျက်လာတာတကယ်ပြောရင်ကိုယ့်ကိုစိတ်ဆင်းရအောင်ဒုက္ခပြတဲ့လူကြောင့်ပဲအဲ့တော့သူ့ကိုပါကျေးဇူးမတင်သင့်ဘူးလားလေးလေးနဲ့စဉ်းစားမှနော်အတ္တဆေမာနဆိုတိတ်ကြီးနေတော့သူ့ကျေးဇူးတင်လို့မလိုပါဘူးလို့လူပြေးမနော်ဆိုကို့မှာတကယ်စိတ်အေးချမ်းမှုရတဲ့ခါပြန်စဉ်းစားကြည့်ကျေးဇူးတင်စိတ်ကဖြစ်လာတယ်ဒါတခါကြီးတို့ဒကမကြီးတို့တင်ပြောတာမဟုတ်ဘူးနော်ဒီဘုံဘုံကိုယ်တိုင်ပဲလောကဓာတ်တရားတွေအမျိုးမျိုးနဲ့တွေ့ရကျင်းရတယ်ငငယ်တို့ကလေးကပဝန်းကျင်ရဲ့ဝေဘာမှုဆွဆွဲမှုအမျိုးမျိုးခံရတယ်ဘာဖြစ်လို့ခံရလဲဆိုတော့အရေးဆုံးပြောရင်သူတို့တွေ့ခွန်နဲ့ဘုံဘုံရဲ့တွေ့ခွန်မတူလို့ပဲမတူတာကိုပဲအပြစ်ရှာတာပဲနော်ကောင်းတယ်မကောင်းဘူးဆိုတာသူတို့မှာသုံးပြနေတဲ့ဟို အရေးချင်းအဲ့လောက်မရှိဘူးလူဆိုတာကိုယ်နဲ့တူတဲ့လူကိုပဲကြိုက်တယ်မတူရင်ကိုပဲမကောင်းဘူးလို့ယူဆတာပေါ့နော်ဒီဘုံကစားရည်ပြည်တယ်အများကြီးဖတ်တယ်အတွေ့ခေါ်တွေအများကြီးစဉ်းစားတယ်အဲ့တော့ဟိုသူတို့ကောင်းတယ်လို့ယူဆတဲ့အချက်တချို့ကိုဒီဘုံကကောင်းတယ်လို့မယူဆတော့ဘူးနော်အဲ့လိုတွေအယူဆတွေကွာခြားလာတဲ့ခါကျတော့ပြောဆိုတာဝိပန္နအမျိုးမျိုးခံရတယ်နော်အဲ့တော့အဲ့လိုခံရလေလေပို့ပြီးတော့ကောင်းအောင်ကြိုးစားရလေလေပဲနော်ပို့ပြီးတော့စိတ်ကိုအေးချမ်းကြိုးစားရတယ်နော်အဲ့လိုကြိုးစားရင်ကြိုးစားရင်လည်းပဲအင်မတန်လေးနဲ့တဲ့စိတ်ကိုတကယ်အေးချမ်းစေတဲ့တရားနည်းလမ်းတွေကိုရလာတာပဲရလာတဲ့ခါကျတော့ကိုယ်စိတ်ထဲမှာတကယ်ချမ်းသာနေတဲ့ခါမှာပြန်စဉ်းစားကြည့်တော့သူတို့လုံးဝအပြစ်မတင်တော့ဘူးတကယ်ကိုယ်တော့အံ့ဩနေတာအဲ့ဒီချိန်မှာနော်ကိုယ်စိတ်ထဲမှာတော့ဒီလူတွေမှာတက်ချင်နေတယ်လို့မထင်ဘူးမဘောအများကြီးဒုက္ခရောက်အောင်လုပ်တဲ့လူတွေပဲဆိုတော့ဒါပေမဲ့ကိုယ်စိတ်ထဲမှာအဲ့လိုစိတ်တကယ်အေးချမ်းသွားတဲ့ခါမှာပြန်ပြီးတော့စဉ်းစားကြည့်တော့အေးငါတို့ကိုကျေးဇူးတင်တဲ့တယ်ကျေးဇူးတင်တဲ့စိတ်လည်းဖြစ်လာနေတယ်စိတ်ထဲမှာနော်ကျေးဇူးတင်ပါလေကျေးပါလေအေးပါလေစိတ်မဆိုးတော့ဘူးရန်ကြီးလိုတဘောမထားတော့ဘူးအဲ့တော့တရားနိလန်းနဲ့တရားထုလို့အတိညာရင်းကျက်လာလို့စိတ်ဓာတ်ရင်းကျက်လာတဲ့ခါမှာအမှန်တန်သဘောထားကြီးလာတော့ဘူးအဲ့လိုခါမှာလူတိုင်းကိုခွင့်လွှတ်နေပြီးတော့လူတိုင်းရဲ့ကျေးဇူးကိုလည်းပိုသိတယ်။တကယ်ကျေးဇူးပြုတဲ့လူရှိတယ်လို့တွားရတဲ့နည်းနဲ့ကျေးဇူးပြုတဲ့လူရှိတယ်နော်။အဲ့တော့ကိုယ့်ကိုဒုက္ခရောက်အောင်လုပ်တဲ့လူဟာတွားရတဲ့နည်းနဲ့ကိုယ့်ကိုကျေးဇူးပြုလိုက်တာ။တကယ်တော့ကိုယ့်စိတ်ခံတော်ကိုမပြောဘူး။ तू စိတ်ဆင်းအောင်ပြောတယ်။ तू စိတ်ဆင်းအောင်ပြောလို့ကိုယ့်စိတ်ကမခံကြီးမခံတာဖြစ်တယ်။ကိုယ့်စိတ်ကိုကိုယ်ပြန်ကြည့်တယ်။ကိုယ့်စိတ်ကိုကိုယ်နားလည်အောင်ကြိုးစားတယ်။ဒါကိုပဲတရားနည်းလမ်းနဲ့ငင်းချမှုရအောင်ကြိုးစားလိုက်တယ်။ငင်းချလာတဲ့ခါမှာသူ့ကိုပြန်ကျေးဇူးတင်တယ်။နော်။အဲ့တော့ပထမတော့အဆိုးဘက်ကနေနော် negative သူ့ကိုစိတ်ဆိုးတယ်မုန်းတယ်သူ့ကိုမမြင်ချင်သူ့တားလည်းမပြားချင်တော့သူ့အကြောင်းမပြောချင်သူ့နာမည်တော့မခေါ်ချင်ဘူးအဲ့လိုဖြစ်နေတဲ့အခြေအနေကနေတဖြည်းဖြည်းတဖြည်းဖြည်းစိတ်ကပြေးလာတော့ neutral ဖြစ်သွားတယ်ဥပေက္ခအဆင့်ကိုရောက်သွားတယ်နော် dominant အဆင့်ကနေဥပေက္ခအဆင့်ရောက်သွားတယ်နော်အဲ့ဒီဥပေက္ခအဆင့်ကနေတဖြည်းဖြည်းဒီထက်ပိုးပြီးတော့ရင်းကျက်လာတဲ့ခါမှာသူ့ကိုကျေးဇူးတင်တဲ့စိတ်ဖြစ်လာတယ်နော်အဲ့တော့ကျေးဇူးတင်တဲ့စိတ်ဖြစ်လာပြီဆိုရင်မေတ္တာပါအလိုလိုဖြစ်လာတယ်နော်ဒီတက်ကိုတကယ်ကျေးဇူးတင်ပါတယ်ဆိုရင်သူ့ကိုချမ်းသာစေခြင်းတော့ဒါပဲနော်အဲ့တော့ခုနပြောတဲ့ကိစ္စမှာအဲ့ခုနအဲ့ဒကမကြီးတက်ကအဲ့လိုဒုက္ခပေးရဆိုတာကအဲ့ဒကမကြီးကသူ့တယောက်တည်းတင်မကဘူးဘသူ့ကိုဖြစ်ဖြစ်ဆက်ဆံတဲ့နေမှာအင်မတန်ကြမ်းတမ်းနေတယ်နော်တင်စည်းပြောပြောဆိုဆက်ဆံနေရှိတယ်အဲ့တော့ကို့မစိတ်အေးချမ်းသွားတဲ့ခါမှာသူ့ကိုပြန်စဉ်းစားကြည့်တဲ့ခါကျတော့သူ့စိတ်တွေအဲ့လောက်ကြမ်းတမ်းနေတာသူ့မှာတော်တော်ပြန်မမှာပဲနော်တဏှာမိကရုဏာလည်းဖြစ်မိတယ်နော်တော့သူ့ကိုကျေးဇူးတင်တဲ့စိတ်လည်းဖြစ်တယ်မေတ္တာလည်းဖြစ်လာတယ်ကရုဏာလည်းဖြစ်လာတယ်နော်သူလည်းစိတ်ချမ်းသာရင်ကောင်းမှာပဲလို့တွေးလာတယ်နော်သူစိတ်ချမ်းသာအောင်ငါဘယ်လိုများလုပ်ပေးရင်ရမလဲတည့်ရတော့ပြောရင်တော့မရဘူးနော်သူ့ဆရာလို့ဒီလိုဖြစ်နေမှာဒီလက်ခံမှာမဟုတ်ဘူးအဲ့တော့အေးအေးဆေးဆေးစဉ်းစားတယ်အင်မတန်တင်မှုတဲ့နည်းနဲ့တော်ရတဲ့နည်းနဲ့သူ့စိတ်ကိုသူသိလာအောင်သူ့သဘောထားတွေကြီးလာအောင်ငင်းချမ်းလာအောင်အများရဲ့ဟုတ်မှန်တဲ့ကြည့်ခင်မှုလေးစားမှုကလည်းရအောင်လို့လို့ရမလို့သူကဘာဖြစ်လို့ဒီလိုတစ်ခါတည်းပေါ်မှာမောမောမောမတင်စီပြီးပြောလိမ့်ရှိတယ်သူဘာလို့ခြင်းလို့မောမောမောမတင်စီပြီးပြောတာလဲသူအထင်ကြီးရသူလို့ခြင်းသူလေးစားရလို့ခြင်းသူအသိမပြည့်ရလို့ခြင်းသူနေရာပြည့်ရလို့ခြင်းနော်ဒါကြီးသူလို့ခြင်းနေတာပဲအဲ့တော့အဲ့ဒါကိုသူရတဲ့ရထိတ်တလောက်ကတော့ပေးမှဖြစ်တယ်သူလို့ခြင်းတော့များလုံးနေတော့မတတ်နိုင်ဘူးပေါ့ဒါပေမဲ့ရတဲ့ရထက်တော့အတိမှန်ပြရမလေးစားဘူးသူအဲ့ဒါကိုကငါပြေးနိုင်လားပြေးကိုကြိုးစားရတာပဲအဲ့ဒီလိုသာအဲ့ဒီလိုမှတာနော်ကိုယ်စိတ်ကိုကိုကြည့်ပြီးတော့ကိုယ်သဘောထားတွေကိုပြင်သွားမယ်တစ်ဖက်သားကလည်းပဲအင်မတန်တိမ်မွေ့လူညံ့တဲ့နီးနဲ့လေးလေးစားစားနော်ပြည့်ရမာယာတုံးတာတော့မဟုတ်ပါဘူးလေးလေးစားစားပဲသူ့စိတ်တွေသူတိလာပြီးတော့ပို့ပြီးတော့လေးနေတဲ့သူရင်းကျက်တဲ့သူဖြစ်လာအောင်ကိုကဒီနည်းနဲ့အထောက်ကိုပြလိုက်မယ်ဆိုရင်သူ့ရောကိုယ်ဟင်းရောက်စလုံးဟာလေးနေတဲ့သူရင်းကျက်တဲ့သူတဘောတာကြီးတဲ့သူဖြစ်လာမယ်။အဲ့ဆိုရင်ကိုလောကကြီးဟာပို့ပြီးတော့ငြင်းချမ်းလာမယ်။နော်။အဲ့တော့ကိုတကယ်စိတ်ချမ်းသာခြင်းကိုပဝန်းကျင်မှာရှိတဲ့လူတွေအားလုံးကိုပို့ပြီးတော့သူတို့စိတ်ကိုသူတို့သိလာအောင်အထောက်ကူပေးရမယ်။နော်။ကိုစိတ်ကိုကိုအမှန်တမ်းသိလာရင်စိတ်ကတဖြည်းဖြည်းလေးနဲ့တက်ဘက်ကိုသွားတယ်။ဘုံညာတဲ့ဘက်ကိုသွားတယ်။ငြင်းညက်တဲ့ဘက်ကိုသွားတယ်။ဒါကြောင့်လူတယောက်ကိုတကယ်ဖြစ်တယ်။အဲကိုကျေးဇူးရှင်လည်းဖြစ်တယ်၊ဆိုရင်ပေါ့နော်။ကျေးဇူးရှင်ဟုတ်ဟုတ်မဟုတ်ပေါ့ဘယ်သူဖြစ်ဖြစ်သူ့တကယ်ဖြစ်တယ်သူ့အကျိုးကိုတကယ်လိုလားတယ်ဆိုရင်သူ့စိတ်ကိုသူသိလာအောင်သူ့အထောက်ကူပေးပါ ကိုစိတ်ကိုပြန်ကြည့်ပါသူ့ကောင်းတယ်ဆိုတယ်မှားတယ်မှန်တယ်ဘာလို့ပါဘာမလို့ပါနဲ့လို့မဝေဘာမှုနော်ကိုစိတ်တည်းဖြစ်နေတာကိုနားလည်အောင်ကြိုးစားဖို့နီးလန်းပြီးပါသူ့စိတ်သူသိသွားရင်ကောင်းတယ်ဘုကအများဆုံးတော်တယ်ဒါကြောင့်ဒီဖုံဖုံကနေတိပ္ပံတရားကိုဟိုဘယ်လိုပြောလို့ချင်းမွေးရမှာအမွန့်တယ်မှတော့မသိတော့အောင်အင်မတန်မချက်တယ်တိပ္ပံတရားကိုနော်ဒီဖုံဖုံကလည်းပြောရမစင်ရင်ကိုကိုကနားလည်ထားရပါလေနော်ငယ်လေးတည်းကသူများပြောတာကိုသိလက်ခံနေတဲ့သူမဟုတ်ဘူး။ဒါဟုတ်လဲဟိုဒုံကြီးရဲ့သဘောကြွားရသဘောနဲ့ပြောတာတော့မဟုတ်ပါဘူးနော်။ကိုလိုလူတွေအများကြီးပါ။ဇို့အတင်းကြခိုင်းမယ်ဆိုရင်ကောင်းတဲ့အလုပ်တော့မှလုပ်ချင်စင်းမရှိဘူး။အဲ့တော့သူများတခုခုပြောလို့ရှိရင်ဟုတ်ရလားလို့အများအားဖြင့်ပြန်မေးကြည့်တယ်။ဘယ်လိုလုပ်သိတာလဲ။ဘာထောက်ထားရှိတယ်လဲဆိုတော့လေအများအားဖြင့်ပြန်မေးကြည့်တယ်။အဲ့တော့အဲ့ဒါလို့ပြောတိုင်းမယုံဘူး။စမ်းကြည့်ခြင်းလေသောရကအမတန်တက်ခြင်းလေငယ်တော့ဆိုကြောင်းမှလည်းလိုပဲသောရကတက်လို့ဆရာကြီးဆရာမကြီးတိတ်ဆိတ်နေတယ်အိမ်မှာဆိုလက်ဒီတိုင်းပါပဲသောရကတက်လို့မိဘတွေတိတ်ဆိတ်နေတယ်တော့အဲ့ဒီလိုစိတ်ထားမျိုးနဲ့နေလာရာကနေဒီတတိပဌံတရားအထုတ်လာတဲ့ခါကျမှကိုယ်စိတ်ကိုနားလေလာပြီးတော့တဖြည်းဖြည်းတဖြည်းဖြည်းအေးချမ်းမှုရလာတာတို့မဟုတ်ရင်တော့ဟိုငင်းခုန်နေတာနဲ့ပဲဘဝတစ်ခုလုံးကုန်သွားမယ်လို့ထင်တယ်နော်တော်တော်အငင်းတန်တဲ့လူလို့ဆိုရမှာကိုကိုဆုံးမနိုင်တာတခြားသူပုံကိုတတိခဏခဏလူတွေကိုတုံနိုင်တုံနိုင်ပြောနေတဲ့စကားလေးတခုတော့ရှိနေတယ်ကုတလောပေါ့လေလူတွေကိုတကယ်ဟုတ်မှန်တဲ့နည်းနဲ့အောင်မြင်တဲ့ဘဝကိုနေသွားစီတာအဲ့တော့တကယ်အောင်မြင်တယ်ဆိုတာဘလူဘွားမျိုးကိုခေါ်တယ်ဆိုတာကိုလည်းပဲညာမိတယ်လို့စဉ်းစားတယ်နော်။စာရီပြေးတယ်မှလည်းဆရာပြပြီးဖတ်ပါတယ်။အဲ့ထဲကတိတာလေးရိုးရိုးလေးပါ။အဲ့လေးတွေကိုခဏခဏပြောကြည့်ပါလေ။ There is no true success without peace of mind. နော်။ငယ်လေးတွေကဒီဘုံဘုံကလည်းကိုယ့်ဘဝမှာကိုယ်အမတန်အောင်မြင်ခြင်းနဲ့စိတ်ရှိတယ်။သူများကိုပြန်ဆိုင်ခြင်းနဲ့မာနကတော့အဓိကမဟုတ်ဘူးလို့ထင်တယ်နော်။ဒါလည်းရှိတော့ရှိမှာပေါ့။ဒီဆိုတာမာနရှိကြတာ။ဒါပေမဲ့ဉာဏ်ပညာကြီးတဲ့လူတွေကိုယ့်ဘဝမှာအများအကျိုးကိုလည်းပဲအများကြီးတိတိယောက်ဆောင်ရွက်သွားလို့အများကြီးရဲ့ချစ်ခင်မှုလေးစားမှုကိုခံရတဲ့လူတွေအဲ့လူတွေကြောင့်အထုပတ္တိကိုငယ်လေးတွေကအများကြီးဖတ်တယ်။ဒါကြောင့်လူငယ်တွေကအထုပတ္တိကောင်းကောင်းကိုဖတ်ဖို့တိတ်လို့စိတ်ကူးရင်ဝိတုဇ္ဇလန်တွေဖတ်နိုင်မှာစားနော်ဝိတုဇ္ဇလန်တွေမှာလည်းကောင်းတာတွေပါတတ်ပါတယ်နော်တကယ်ဖြစ်ရတကယ်ရှိခဲ့တဲ့လူတွေအဲ့လိုဘဝမှာအောင်မြင်နေတဲ့လူတွေရဲ့အထုပတ္တိကိုဖတ်တယ်။အဲ့လိုဖတ်တော့ဘုံဘမပြင်းမှလည်းပဲဟိုအများအကျိုးတွေကိုထိတိယောက်အများကြီးဆောင်ရွက်သွားတဲ့လူတွေအကြောင်းတွေအများကြီးရှိပါတယ်နော်။ဥပမာဆိုရင်ဘိုးကျော်အောင်စားဆိုလဲသူ့အကြောင်းအထုပတ္တိတွေအများကြီးဖတ်ပါတယ်နော်။တခြားဆရာကြီးဆရာကြီးတွေမဆရာကြီးဆရာကြီးတခင်ကိုမကိုရောမိုင်းတို့အကြောင်းတွေလည်းပဲဖတ်ဖူးပါတယ်နော်။တခြားလည်းပဲတိုင်းကျိုးပြည်ကျိုးဆောင်ရွက်သွားတဲ့ပုဂ္ဂိုလ်တွေအများကြီးရှိတယ်။တကဘာလုံးမှာပဲအိန္ဒိယပြည်မှာရှိတဲ့ဉာဏ်ရှင်ကြီးတွေအကြောင်းတိုင်းကျိုးပြည်ကျိုးကိုဆောင်သွားတဲ့နိုင်ငံကောင်းဆောင်တွေအကြောင်းဖတ်တာပဲသိပ္ပံပညာနဲ့ပတ်သက်တော့လည်းပဲဒီလိုပါပဲနော်သိပ္ပံပညာတွေကိုတည်ထင်ကြံစားပြီးတော့လူများအကျိုးရှိမဲ့အသိဉာဏ်ပညာတွေပစ္စည်းတွေအမျိုးမျိုးပေးခဲ့တဲ့လူတွေပေါ့ဥပမာဒီလျက်စင်းကြီးဆိုပါတော့နော်သောမတ်အယ်ဗာအက်ဒီဆင်သူတို့အကြောင်းကြီးဖတ်တော့သိတဘောကြတယ်သိအားကြတာပဲနော်အဲ့လိုပဲအတွေ့အခေါ်ပညာရှင်ကြီးတွေဖီလိုဆိုဖာတွေဘာသာရေးနဲ့ပတ်သက်တဲ့ခေါင်းဆောင်ကြီးတွေလည်းသူတို့အကြောင်းကြီးလည်းအများကြီးဖတ်တယ်အဲ့ဒီထဲမှာဘာသာရေးနဲ့ပတ်သက်တဲ့ပုဂ္ဂိုလ်ပြောရမယ်ဆိုရင်တော့မြတ်စွာဘုရားကတော့အထုထိတ်ပဲเนาะဆိုဘုရားအကြောင်းကိုအထုပတိတွေဖတ်ရတဲ့ခါမှာအင်မတန်ကြည်ညိုလေးစားတဲ့စိတ်ဖြစ်တယ်ဖတ်ရင်လည်းပဲစိတ်ကအင်မတန်ချမ်းသာတယ်เนาะအဲ့တော့ငါလည်းပဲငါတက်နေတဲ့နီးနဲ့ကိုတိုင်အသိဉာဏ်တွေရလာအောင်ငယ်တော့ကတော့အခုလိုဖြစ်လိမ့်မယ်လို့ကိုကလည်းမမှန်းပါဘူးเนาะတနည်းနည်းနဲ့ပေါ့လေအတတ်ပညာရှင်အသိပညာရှင်တယောက်ဖြစ်လာပြီးတော့ကိုလည်းပဲအကျိုးရှိအောင်တော့ထိုက်တန်တာအများရဲ့ဖြစ်ခင်မှုလေးစားမှုယုံကြည်မှုအားကိုးမှုရအောင်လုပ်ချင်တယ်။တော့တက်တဲ့မင်းမယ်ဆိုရင်တော့အများရဲ့ဖြစ်ခင်မှုယုံကြည်မှုလေးစားမှုအားကိုးမှုရအောင်အဲ့ဒါမျိုးလိုချင်လားမလိုချင်ဘူးလားလို့မေးရင်ဘယ်နဲ့ဖြေမလဲ။လိုချင်မှာပဲနော်။အဲ့ဒါတချို့ကြတော့ဟိုလိုချင်တဲ့စိတ်ကိုပဲပြည့်ရည်နဲ့ဖုံးပြီးတော့ဟိုငါကသူများအထင်ကြီးကြီးမကြီးကြီးငါဘီးမဆိုင်ပါဘူးလို့လို့ပြောရင်ပြောမယ်နော်။စိတ်ဓာတ်ရင့်ကျက်သွားလို့သူတို့ဘာရဲ့အထင်ကြီးမှုအထင်သေးမှုဘာမှမဆိုင်တော့တာကောင်းပါလေနော် ဒါပေမဲ့အခုပြောနေတာကဘုံပြောတဲ့စကားကခုကမတူးနော်ဒီဘုံဘောလက်ပြနေလောက်စကားကိုခွဲပြီးတော့ပြောလို့ရှိတယ်အခုနောက်ပြောတော့နော်ထိုက်ထိုက်တန်တန်နော်ယုံကြည်မှုလေးစားမှုအားကိုးမှုကိုလိုချင်တယ်နော်အထင်ကြီးတာတော့မလိုချင်ဘူးဘာလို့ဆိုတော့ဒီခုကမတူးဘူးနော်အထင်ကြီးတယ်ဆိုတာကဟုတ်တာတည်းပိုးနေတယ်ဟုတ်တာတည်းပိုးတာမကောင်းပါဘူးနော်ဒါဟန်လို့ရလို့ပရိယေတုံးရတော့နော်အထင်ကြီးမှုရဖို့ဆိုအခုပြောတာကခံလို့တာမဟုတ်ပရိယေမဟုတ်ဘူးအများအပြည့်ကိုတကယ်ဆောင်ရနိုင်လို့အများရဲ့အတိမတ်ပြမှုရတာအဲ့ဒါမျိုးတော့လူချင်းအများရဲ့အပြည့်ကိုတကယ်မဆောင်ရတဲ့နဲ့အများအကိုကြောက်နေတာအထင်ကြီးနေတာမျိုးတော့အလိုမရှိဘူးမထိုက်တန်တဲ့ဟိုယုံကြည်မှုအားကိုးမှုလေးစားမှုအတိမတ်ပြမှုမလိုချင်ဘူးဟုတ်အဲ့တော့အထင်သေးမှုဆိုတာကတော့အထင်သေးတယ်ဆိုတော့လည်းပဲဟုတ်တာတဲ့ရော့နေတယ်ဟုတ်သူကောင်းတာကိုအများအပြည့်မှမပြဘူးตุนเนเนบาชื่อเนาะกุนนี้เข็ดตาละเอ้าอะอิงเตยตาละเนาะเอ้าละไม่รู้จริงเนาะเออตูรุก็อะอิงจี้นี่มั้ยอะอิงเตยนี่มั้ยสิงก็บะเนะลุ้มมะเลยสิงก็เอ้าละตูรุตาวนมั้ยสิทธิ์เทยตาโหชิงกงคันบร่อจ้องเปียมะนี่จริงเนาะอะอิงจี้ตาโหละเว้ยวนตามะนี่จริงอะเกยตุนยากูอะอิงจี้เดะสิงละไอ้ตุนยาอะอิงจี้ตาโหคันละคันมากูสิทธิ์เทยบะลูผิดเนเลยสิงตาโหกูอะกูเปียนจี้ดิรอเตชาเมียนโลชิงမဟုတ်တာကြီးငါအကြောင်းသူတို့အထင်ကြီးနေလားအဲ့တော့ငါသဘောကျနေလားအဲ့သဘောကျတဲ့စိတ်ကိုပြန်ကြည့်ပြန်ကြည့်လို့မြင်လို့ရှိရင်မလို့ကျင်တော့မဟုတ်တာကြီးသူတို့ထင်တယ်ကျင်တတ်ရမဟုတ်ဘူးကိုတကယ်မရပါဘူးအဲ့ဒါလိုပဲသူတို့ကကိုယ့်ကိုအထင်သေးနေတယ်အပြစ်ရှာနေတယ်ဆိုရင်လည်းပဲကိုယ့်စိတ်ကိုကိုပြန်ကြည့်တာလေသူတို့မသိလို့ပါအဲ့တော့ထားလိုက်တာလေသူတို့ဘာဖြစ်လို့ငါ့ကိုအဲ့လိုပြောကျင်တာလဲဘယ်လိုသဘောထားကြောင်းသူတို့ဘာကိုကြောက်နေတာလဲသူတယောက်ကြောင်းတစ်ခုခုမကောင်းပြောပြီဆိုရင်အဲ့လိုကကြောက်လို့ပြောတာနော်အဲ့သူများအကြောင်းမကောင်းပြောတာကြောက်လို့ပြောတာလေကတော့အဲ့ကြောက်စိတ်ကိုပြန်ကြည့်ရတာလေသူကဘာကိုကြောက်နေတာလဲဟောကိုယ့်စိတ်ကိုလည်းကိုယ်ပြန်ကြည့်ရတယ်ငါဘာကိုကြောက်တယ်လဲဘာမှမကြောက်တဲ့လူပါလေသူများအကြောင်းမကောင်းပြောလို့မပြောတော့ဘူးပြောဖို့မလိုဘူးအဲ့တော့အဲ့လိုစိတ်မှန်တဲ့ဒီမဲ့အောင်မြင်မှုကိုရကြင်အောင်ရကြင်တော့လောကီကြီးနဲ့အမျိုးမျိုးအောင်မြင်သွားတဲ့လူတွေရဲ့ဘဝကိုကြည့်တဲ့အခါမှာတစိတ်တည်းတာဘက်ကသူတို့ကအင်တန်ထူးချွန်အောင်မြင်ပြီးတော့တစ်ဖက်ကကြည့်ရင်စိတ်ချမ်းသာမှုမရှိကြတဲ့လူတွေတော်တော်များများတွေ့ရတယ်နော်အဲ့လိုအများရဲ့အထင်ကြီးမှုလေးစားမှုတွေလည်းရပြီးတော့စိတ်လည်းအေးချမ်းတဲ့လူကနည်းတယ်တွေ့ရတယ်နော်အဲ့တော့စိတ်အေးချမ်းမှုရှိမှသာဘဝအောင်မြင်တဲ့ဘဝလို့ပြောလို့ရမယ်အဲ့တော့ there is no true success without peace of mind စိတ်ငြိမ်းချမ်းမှုမရှိဘဲနဲ့စိတ်မှန်တဲ့အောင်မြင်မှုဆိုတာမရှိပါဘူးအဲ့တော့ကိုယ့်ဘဝကိုတကယ်စိတ်မှန်တဲ့အောင်မြင်တဲ့ဘဝဖြစ်ချင်တယ်ဆိုရင်ဒီငြိမ်းချမ်းမှုကိုထည့်စမ်းမှရမယ် when you are peaceful happy စိတ်ထဲမှာငြိမ်းချမ်းနေတယ်ပျော်ရွှင်နေတယ် joyous စိတ်ထဲမှာကြည်လင်ရှင်လန်းနေတယ် and doing what you love to do ကိုယ်တကယ်ချစ်တဲ့အလုပ်နော်တန်ဖိုးထားတဲ့အလုပ်ညံ့နိုးတဲ့အလုပ်ကိုလုပ်နေတယ်ဆိုရင် you are successful နော်အဲ့တော့ကြုံရအလုပ်ကိုလုပ်နေတာမဟုတ်ဘူးနော်ကိုချစ်တဲ့အလုပ်ကိုလုပ်နေတယ်ဆိုရင်အောင်မြင်တဲ့သူဖြစ်တယ်အဲ့တော့ဒီချက်ကတော့စဉ်းစားသင့်တယ်နော်ကိုတန်ဖိုးမထားတဲ့ကိုမညံ့နိုးတဲ့ကိုမချစ်တဲ့အလုပ်တစ်ခုပတ်စံရယုံတက်တဲ့နဲ့လုံးနေလို့တက်ဆန်နေကြတဲ့ချီကြီးရရအဲ့ဒီလူကအောင်မြင်တဲ့လူမဟုတ်ဘူး။ဘယ်လနာချက်သွားချက်သွားအဲ့ဒီလူရဲ့ဘဝ successful ဖြစ်တယ်လို့မဆိုနိုင်ဘူး။အောင်မြင်တဲ့ဘဝလို့မဆိုနိုင်ဘူးနော်။အဲ့တော့တစ်ချက်ချင်းတစ်ချက်စဉ်းစားသင့်တယ်။ When you are peaceful တရားငြိမ်းချမ်းနေတဲ့ဆိုရင် happy ပျော်ရွှင်နေတဲ့ဆိုရင်နော် joyous ကြည်လင်ရှင်လန်းနေတဲ့ဆိုရင် and doing what you love to do တင်ရနိုးတဲ့လို့တင်ချစ်တဲ့လို့ကိုတင်လုပ်နေရတယ်ဆိုရင် you are successful တင်အောင်မြင်တဲ့သူဖြစ်တယ်အဲ့တော့လူတိုင်းကိုပဲအောင်မြင်တဲ့သူဖြစ်စေချင်ပါတယ်နော်ကိုအတိုင်းတားလေးနဲ့ကိုပေါ့အဲ့တော့အလုံးနဲ့ပတ်သက်တာလေးတွေနည်းနည်းပြောမလို့ခဏခဏစဉ်းစားတာနော်မပြောပြစ်သေးဘူးဒီနေ့တော့အလုံးများများလုပ်တဲ့လူတွေတွေ့နေရလို့အဲ့တော့ပြောကြည့်မယ်နော်ဘုသူမကြီးကလည်းအလုပ်များများလုပ်တယ်နော်အဲ့တော့ဒီကားကြီးတို့ကလည်းအလုပ်တွေအများကြီးလုပ်တဲ့လူတွေနော်အဲ့ တော့အလုပ်ဆိုတာနဲ့ပတ်သက်ပြီးတော့သဘောထားဘယ်လိုရှိတင်တယ်လဲဆိုတာ
Most of us has to do something to earn money to live
အခြေခံအကျဆုံးပြောရမယ်ဆိုရင်တော့လူမဆောက်ဝင်ရေးလိုအပ်တယ်အလကားမရဘူးတစ်ခုခုလုပ်မှရမယ်အဲ့တော့လူတော်တော်များများဟာဆောက်ဝင်ရေးအတွက်ငွေရှာရတဲ့အလုပ်တစ်ခုခုကိုလုပ်ရတယ
် And most jobs areAt least potentially stressful in a variety of ways.
So, a lot of things are not a lot of things. And then, a lot of things are not a lot of things. A lot of things are not a lot of things. A lot of things are not a lot of things.
Experts on stress at work tend to agree that the ability to manage job stressis an important step to becoming a healthier person.
အလုံးမှာတွေ့ချင်ပါတယ်ပင်ပန်းမှုကိုခံနိုင်ရှိအောင်လုပ်နိုင်မယ်ဆိုရင်ကျန်းမာရေးပိုကောင်းမယ်လို့နော်အဲ့လိုအလုံးကြောင့်ကျန်းမာရေးထိခိုက်ရတဲ့အကြောင်းတွေတွေ့ရတဲ့ပညာရှင်တွေကပြောကြတယ်နော
် Work affects our individual and family life.
အလုံးကကိုယ့်ရဲ့ငွေရည်နဲ့ပတ်သက်တဲ့ဘဝမှုကိုလည်းပဲအကျိုးတရားမှုအများကြီးရှိတယ်ကိုမိသားစုပုံမှန်လည်းပဲအကျိုးတရားမှုအများကြီးရှိနေတယ်။ကို့အလုပ်ကြောင့်ကို့မှာလည်းပဲကောင်းကျိုးဆူကျိုးဖြစ်နေတယ်လို့မိသားစုမှာလည်းပဲကောင်းကျိုးဆူကျိုးဆိုတာဖြစ်နေတယ်နော်
။ Physical illness, emotional exhaustion
အလုပ်ပင်ပန်းလို့လို့ခန္ဓာကိုယ်နေမကောင်းဖြစ်သွားတာနော်။ Emotional exhaustion ဆိုတာကစိတ်တွေတအားပင်ပန်းသွားတာ။ဘာမှမစဉ်းစားကျင်တော့လောက်အောင်ပင်ပန်းသွားတာမျိုးဖြစ်တတ်တယ်နော
်။ Ulcers
ဆိုတော့ပင်ပန်းလုံးလို့စိတ်ဆင်းရဲပြီးတော့စိတ်ပင်ပန်းပြီးတော့အဆိုင်ရောဂါတွေဖြစ်တာနော်အဆိုင်မှာအနာဖြစ်တာ
high blood pressure
အလုံးကြောင့်တူတူရောဂါဖြစ်တာလည်းရှိတယ်နော်အလုံးမှာစိတ်ဆင်းရဲရင်ဖြစ်တာလေ
drinking too much
ဆိုတော့အလုံးစိတ်ပင်ပန်းပြီးတော့နည်းနည်းနားတဲ့ချိန်မှာအရက်တွေအများကြီးတောက်သွားတာဒါပေါ့တလေပြတ်တာမဟုတ်ဘူးနော်ဒီပြတ်တော့လေးလေးနဲ့စဉ်းစားမှသိဂျပန်ပြည်အလုံးသွားလို့တဲ့တပည့်တယောက်ကပြောတယ်ဂျပန်ပြည်မှာယောက်ျားရောမိန်းမရောအရက်တောက်တယ်ညနေအလုတ်ကပြန်လာပြီဆိုတော့အကုန်တော့ကြာတာနော်အလုတ်ပင်ပန်းတော့သူကမမြန်မေ့ခင်ဖြောက်ချင်တယ်ခြံလန်းကြီးနဲ့ပင်ပန်းလာတက်တောင်လုတ်ပလိုက်တယ်နော်ရေရှည်ကြရင်တော့အဲ့ဒါပူတောင်ဒုက္ခရောက်တော့အရက်ကြောင့်ကိုပဲကျမ်းမာကြီးပူပွက်ထိခိုက်လာမယ်နော်စိတ်ရင်သဘောထားတွေပူပွက်ကျန်းတန်းလာမယ်အကျင့်စာရိုက်တာပြင့်နေတယ်ခိုင်ရတော့ကတွေအများကြီးဖြစ်မယ်ကားမောင်းရင်းနဲ့အရက်ကြောင့်ဘူးလုံးပြော accident တွေဖြစ်နေတယ်န
ော် headaches န
ော် stress ကြောင့် headache ဖြစ်တာရှိအလုပ်ပင်ပန်းလုံးလို့ခေါင်းကြိုက်တယ်
depression
ပင်ပန်းလုံးလို့ခန္ဓာကိုယ်ရောစိတ်ကိုနားကျင်မရတဲ့ခါမှာ depression နဲ့ဖြစ်တယ်စိတ်ကမရှင်လန်းတော့မပျော်တော့ဘူ
း in short your job can burn you out
သူတို့ပြောမှဆိုရင်အလုပ်ကြောင့်လူဟာနီးပြီးကျွန်းတယ်လို့ပဲနော် burn out ဖြစ်သွားနိုင်တယ
် it can leave you listless and angry
နော်စိတ်ကနာမငြိမ်ဖြစ်တယ်စိတ်မရှိဘူးစိတ်တူတယ်သောတာဖြစ်တယ
် upset with your spouse and kids
အိမ်မှာမိသားစုနဲ့စကားမရမယ်ရန်ဖြစ်မယ်သားသမီးတွေကိုစိတ်ဆိုးမယ်သောတာဖြစ်မယ်ရိုက်မယ်အုံမယ်ငေါ့မယ်ဒါတွေကြည့်အောင်ဖြစ်လာတယ်နော်ဒါကတရက်တလေပဲဖြစ်တယ်ဆိုရင်တော့ထားပါတော့ကိစ္စမရှိပြဿနာအကြီးကြီးမဖြစ်ပါဘူးအကယ်၍မကြမကြဖြစ်နေမယ်ဆိုရင်ဘယ်နဲ့နေမလဲဒီအိမ်မှာတာယာမှုပြေရှင်မှုမရှိတော့ဘူးနော်အဲ့တော့တာယာမှုပြေရှင်မှုမရှိရင်ဒီကလေးတွေရဲ့စိတ်ဓာတ်တွေကစားကျန်းကျန်းလာမယ်ဆိုးလာမယ်နော်လူစုလူမလေးတွေဖြစ်လာမယ်အဲ့ဆိုတော့အင်တန်ပြောစရာကောင်းတဲ့နေရာဖြစ်မှာအင်တန်ငြိမ်းချမ်းတဲ့နေရာဖြစ်မှာပဲကောင်းတယ်အချင်းတွေမှာတော့ကြားရပါလေ home sweet home တကယ်ဖြစ်နေတဲ့လူကနည်းအောင်ရှိလဲတော့မသိဘူးနော်အလုပ်အင်တန်များကြတဲ့လူတွေရဲ့အတန်းဝင်းတွေမှာတော့ home က sweet home မဖြစ်တော့ဘူးနော်ဟိုတကားကြီးတယောက်လောကကြားရတယ်ဘယ်လောက်အလုပ်များလဲဆိုရင်မနေ့6နိုင်ရနေည7နိုင်အထိလုပ်လို့ရတယ်ဘယ်သူအတွက်မှသူ့မှာအချင်းရှိတော့အင်ဂျန်လိုင်းစတော့ပြီးတော့တခါတည်းအိတ်တာပဲမနေ့ကြရင်လည်းသူအခုနည်းနည်းတော့တရားထုတ်တယ်လို့ပြောတယ်သူ့အမေကြီးရဲ့တခါကြီးတရေနိုးထိုင်ရင်တော့တရားထုတ်လားဆိုတော့တပည့်တော်မှတရေနိုးတယ်ဆိုတော့မရှိဘူးပင်ပန်းလုံးလို့နော်ခေါင်းချရတယ်တခါတည်းအိတ်တာပဲ
unable to enjoy your evenings and weekends
နော်အဲ့လိုအလုပ်ပင်ပန်းတဲ့လူဟာညနေခင်းမှာအလုပ်နားမယ်ဆိုတာတော့မှသူ့စိတ်ကနားလို့မရဘူးတနေ့လုံးအင်မတန်ပူလောင်ပြီးတော့ထုတ်ရှားခဲ့ရတဲ့စိတ်ကအချိန်နဲ့သွားနေတာနော်အဲ့ဒီအချိန်ကိုတတ်ဖို့အတွက်ပဲတချို့လူတွေကအရက်တို့မူကြီးစေဝါတို့ဆုံးတယ်နော် စိတ်ငြိမ်တော့စိတ်အေးချမ်းတော့စိတ်က relax ဖြစ်တော့တော်တော်များလူတွေသိတဲ့လူတွေပေါ့လေမေးကြည့်တယ်ဘာဖြစ်လို့မေးရေးစေဝါတုံးလဲဘာဖြစ်လို့အရက်တုံးလဲဆိုတော့ relax လုပ်ချင်တယ်စိတ်ကောခန္ဓာကိုယ်ကိုချော့ချလိုက်ချင်တယ်သူမို့ရင်စိတ်လည်းတင်းနေတယ်ခန္ဓာကိုယ်လည်းတင်းနေတယ်တော်များအဲ့ဒီလူတွေပဲအခုတရားအားထုတ်တဲ့နည်းနဲ့တဖြည်းဖြည်းလေ့ကျင့်လာတဲ့အခါမှာစိတ်ပင်ပန်းမှုကိုယ်ပင်ပန်းမှုအများကြီးတက်တာလာတာတရားလှုပ်လဲပူလှုပ်နိုင်တယ်ဟဲ့နောက်တစ်ခုကအလုတ်ပူတွေကိုမလှုပ်ပဲလည်းပဲနေနိုင်လာတယ်အဲ့တော့အလုတ်မြားတဲ့လူဟာအလုတ်ပူတွေကိုမလုံမိဘူးအင်တိုင်းရေးကြည့်ပါလေအလုတ်ကိုရွေးချယ်ဖို့တိတ်ရေးကြည့်တယ်နော်
But work is also a way of connecting with the larger world
ဟုတ်အဲ့တော့အလုတ်လုပ်ရင်တင်မှန်းလဲဆိုတော့အလုတ်မလုပ်ပဲနေရင်ကောင်းသလားမကောင်းဘူးနော်အခုတချို့လူတွေရှိတယ်အချိန်နေရပါလေနော်မိဘကလည်းချွေးထားနေတယ်အဲ့တော့တချို့သားတွေတမီးတွေအလုံးမလုံပဲနေနေတာရှိတယ်။အလုံးမလုံပဲနေတော့အလုံးလုံနေတဲ့သူတို့နဲ့ကြောင်းနေတဲ့တူတူတွေဆိုပါတော့နော်။တချို့ကအလုံးထဲရောက်သွားပြီ။နော်။၄၅၀နှစ်လောက်အလုံးလုံနေပြီ။ဒီတချို့ကအလုံးမလုံဘူး။နော်။အိမ်မှာပဲတက်တာလုံနေပြီးစားလာတယ်။သူတို့နှစ်ဦးရဲ့ပြောပုံဆိုပုံနေမင်းတန်ထိုင်ပုံကြည့်တဲ့ဆောင်အလုံးမလုံပဲနေတဲ့လူဟာမရင်ကျက်တာတည်းရတယ်။နော်။သူ့မှာလောကဓာတ်အခက်ခဲသိစင်းကိုပင်မမှုတိတ်တော့မရှိဘူးနော်။ဒါပေမဲ့စကားပြောကြည့်တဲ့အခါတိတ်ကလေးဆန်နေတာတွေ့ရတယ်။တပည့်ပြောက်ဆိုအသက်40လောက်နေပြီ။အခုထိအလုပ်မငယ်ရမလို့မိဘကတော်တော်လေးချမ်းသာတယ်။ကြေးထမ်းတယ်။သူအိမ်တော်ကြားလဲသူသားသမီးတွေပါကြေးထမ်းတယ်။အဲ့တော့သူ့စကားပြောကြည့်တဲ့အခါမှာတိတ်ကလေးဆန်တာတွေ့ရတယ်။နောက်တစ်ခုကတကယ်ချင်းနေရာသူ့ကိုဘာလုပ်လဲလို့မေးမှာကိုသူအင်မတန်ကြောက်တယ်။အဲ့ဒီမိကုံးကိုမေးခါမှာအကြောက်ဆုံးပဲ။အဲ့တော့သူ့ကိုသူငါဘာမှမလုပ်ပါလားဆိုတာကိုခံစားရတဲ့ကောင်ကခါခက်နေတယ်နော်အရာမရောက်တဲ့လူအတုံးမဝင်တဲ့လူသူ့အတွက်လည်းသူအကျိုးမပြုဘူးသူများအတွက်လည်းအကျိုးမပြုဘူးအဲ့လိုဖြစ်နေတာဘူးနော်အဲ့တော့အလုတ်တီတင်နေလူရဲ့ရင့်ကျက်မှုကိုအထောက်အကူပေးတယ်နော်အကယ်၍ကို့မှာဒီစီဥစ္စာတွေအများကြီးချမ်းသာလို့ဟိုအမှုတန်းအနေနဲ့လုပ်ဖို့မလိုဘူးဆိုရင်ဘာလုပ်တခုခုတော့လုပ်တယ်နော်ကို့ရင်ချင်းတွေထွက်လာအောင်တခုခုလုပ်တယ်အများအကျိုးရှိမယ်လို့ငါတခုခုလုပ်တယ်အဲ့လိုမလုပ်လို့ရှိရင်လည်းပဲစောစောလုံးကပြောသလိုပဲပဝန်ကျင်ရဲ့လေးစားမှုယုံကြည်မှုအားကိုးမှုမရအောင်ဘာမှမလုပ်တဲ့လူကဘာလို့မအားမကိုးဘူးနော်အခက်အခဲရှိလာသူ့ကိုတော့တန်တယ်သူပါကြညာပေးမယ်ဘာမှမလုပ်တဲ့လူမှာဘာမှအကြံပေးစရာတိတ်မရှိဘူးမိသားစုအားစကြာတော့သူ့ကိုခလေးလိုပဲသဘောထားယူဆက်ဆံတယ်သူ့ကိုတိတ်နေရမပေးတော့ဘူးနော်အဲ့လိုဖြစ်လာတဲ့အခါမှာသူ့စိတ်ထဲမှာမကျေနပ်မှုတွေများလာတယ်မိသားစုကိုအကြောင်းမဲ့ရန်ရှာတတ်တယ်အပြစ်ရှာတတ်တယ်အဲ့တော့သူ့မိသားစုတွေကတယောက်ကအလုပ်ကင်တစ်ခုခုလှုပ်လို့အဆင်ပြေတဲ့စိန်ကိုသူကအဲ့ဒီလူစကားမပြောတော့ဘူးရန်လှုပ်လာတယ်ဘာဖြစ်လို့လဲဆိုတော့သူကမှဘာမှမလုပ်တာနော်အဲ့တော့သူများလှုပ်မှာကိုလည်းသူကြောက်တယ်သူကိုယ်တိုင်ကိုလှုပ်ဘူးနော်သူကိုယ်တိုင်မလှုပ်တော့သူများလှုပ်မှာသူများအောင်မြင်သွားမှာအဆင်ပြေသွားမှာကြီးပွားသွားမှာကိုသူသိကြောက်တယ်လူတယောက်ကတစ်ခုလှုပ်တော့မယ်ဆိုသူကပိတ်ပြီဘယ်လိုလုပ်ရင်ဘယ်လိုဒုက္ခရောက်မှာဘယ်လိုလုပ်ရင်ဘယ်လိုဒုက္ခရောက်မှာအဲဒုက္ခရောက်မဲ့ကိစ္စနဲ့အစင်မပြေမဲ့ကိစ္စတွေထောက်ပြပြတော့မလုပ်ဖြစ်အောင်မဲ့သူတားဆီးစကားကြည့်နော်အလုပ်မလုပ်တာဘယ်လောက်ကြောက်စရာကောင်းလဲဆိုတာနော်အဲ့တော့ကိုကိုတိုင်းကမလုပ်တဲ့လူကသူများလုပ်တာကိုအားမပေးနိုင်ပါဘူးနော်အဲ့တော့သူ့မှာအလုပ်မရှိတော့တခြားလူတွေကအကုန်လုံးအလုပ်နေနော်မိုးလင်းရင်းဒါနဲ့တကယ်နဲ့သူအလုပ်ရှိတာသူတို့သွားကြကုန်ပြီနော်သူပါလုပ်တယ်အဲ့မှာဘာမှမလုပ်ဘူးတယောက်တည်းဟိုလိုလိုဒီလိုလိုသတင်းစာလေးကောက်ခံလိုက်တယ်လီဗီရှင်းကြည့်လိုက်ဒါပဲဒီလိုနေရတာနော်အဲ့တော့သူ့မှာအပေါင်းအသင်းဆက်ဆံရေးနယ်ပယ်ဟာအင်မတန်ချင်းမြောင်းနော်အင်မတန်ချင်းမြောင်းဟုတ်အလုတ်လုတ်မှသာအပေါင်းအသင်းလည်းမရတာဆက်ဆံရေးနယ်ပယ်ချေးလာနော်အဲ့ဒီဆက်ဆံရေးမှာပဲအခက်အခဲတွေအမျိုးမျိုးကျုံရတယ်အဲ့ဒီအခက်အခဲတွေကိုပဲဉာဏ်လေးနဲ့ကြည့်ပြီးတော့သိပြီးတော့တဖြည်းဖြည်းကျော်လွှားသွားတယ်နော်အဲ့တော့အဲ့လိုအခက်အခဲတွေ့တဲ့ခါမှာလည်းပဲသိခံနေတဲ့စိတ်တွေပါလည်းပူပွက်ရလာတယ်နော်အလုံးမလုပ်တဲ့လူဟာလူမှုဆက်ဆံရေးမှာတိတ်တိမခံနိုင်ဘူးလူတိခံတဲ့အလေးချင်းတိမှမရှိဘူးအဲ့တော့တိခံတဲ့အလေးချင်းမရှိရင်သဘောထားလည်းမကြည့်နိုင်ဘူးနော်အဲ့တော့သူ့ကိုယ်သူလက်တိခံနားမလဲဘူးသူများကလည်းသူတိတ်နားမလဲဘူးအင်မတန်ကလေးဆန်တယ်နော် A way of doing something useful of making some kind of contribution of labor နော်အဲ့တော့အလုတ်ကပြင်ပလောကကြီးနဲ့ဆက်သွယ်မှုရအောင်အထောက်အပံ့ပေးတယ်သောင်းနေတခုတည်းမဟုတ်ဘူးနော် လောကကြီးနဲ့ဆက်တည်မှုရအောင်ထောက်ကူပေးတယ်။အသုံးဝင်တဲ့ကိစ္စတစ်ခုခုကိုလုပ်ရတယ်နော်
။ Of making some kind of contribution of labor and effort to something meaningful န
ော်။အတိတ်တည်းရှိတာအကျိုးများတာကိုလုပ်ခွင့်ရတယ်နော်။အဲ့တော့ငါလုပ်တဲ့လုပ်ဟာလောကကြီးအတွက်အများကြီးအကျိုးရှိတယ်လို့သိနေရလို့ရှိရင်အင်မတန်ကျေနပ်မှုရတယ်နော်။တော့လူဟာပျောက်ထည့်နေလို့မရဘူးအများနဲ့နေရတာမလို့နော်ကို့အကျိုးကြီးတက်တက်ဆောင်ရည်နဲ့ကို့ဘဝကိုကျင်းနှံ့မှုမရနိုင်ဘူးအများအကျိုးကိုလည်းပဲဆောင်ရွက်မှဒါဘဝကိုတကယ်ခိတိရောက်ကျင်းနှံ့မှုရတယ်ဟောငါလုပ်တဲ့အလုပ်ကအများအတွက်အကျိုးရှိတယ်ဆိုတာသိရမယ်အဲ့တော့
which hopefully has its own rewards beyond those of a paycheck
paycheck ဆိုတော့လာသာပြောတာပါနော်အဲ့တော့လာသာရအောင်ဒီမကဘူးကိုယ်လုပ်တဲ့အလုပ်ကအများကိုအကျိုးပြုတယ်လို့သိရတဲ့ကြောင့်အဲ့ဒါကိုကအင်တန်ကြီးမားတဲ့ရလဒ်တစ်ခုပဲစုလိုက်တစ်ခုပဲ
The sense of contributing something
contribute ရအကျိုးပြုရတာနော်တစ်ခုခုအကျိုးပြုနေရပါတယ်နော်
of creating
တစ်ခုခုကိုဖန်တီးပေးနေရတယ်နော်ဟိုစေဝါဖြစ်ဖြစ်လူတွေအတွက်အသုံးဝင်တဲ့ပစ္စည်းတစ်ခုခုပဲဖြစ်ဖြစ်နော်အသုံးဆောင်တစ်ခုပဲဖြစ်ဖြစ်သုံးမွေချုပ်နေရတယ်မှာပါးစပ်တဲ့စကားပြောပြီးအလိုလိုရတာရှိတယ်နော်ကိုယ်စကားကြောင့်အများမှအကျိုးရှိနေတယ်။ဒါဘယ်လိုအလုပ်ပဲဖြစ်ဖြစ်အဲ့ဒီအလုပ်ကတခုခုကို create လုပ်ရတာပဲနော်
creating
of helping others အများကိုအကျိုးပြုရတယ်အကူအညီပေးရတယ်
of putting our knowledge and skills to work
ကိုယ့်ရဲ့အရေးချင်းနဲ့ကိုယ့်ရဲ့ဘဟုကအကြာနေကိုယ့်ပညာကိုအကောင့်ထဲဖွာနော်
can help us to feel a part of something bigger.
အလိုလိုချင်အချင်းကိုဟာကြီးမားတဲ့ကိစ္စကြီးတစ်ခုမှာစိတ်ကိစ္စပါဝင်ဆောင်ရွက်ခဲ့ရနေတယ်ဆိုတဲ့စိတ်ကိုရတယ်နော်အခုတခါကြီးတို့ပဲကိုတို့ရဲ့စဉ်းစားကြည့်နော်ကိုလုပ်တဲ့အလုပ်တစ်ခုဟာအများကိုအကျိုးပြုလိုက်တယ်နော်ဟိုမှာဒီကမကြီးတို့တခါကြီးတို့စာရေးကြတယ်နော်ကိုစာကိုဖားလို့တို့တို့မှာအတိအမြင်တစ်မျိုးတိုးလာလို့ကိုပြောလာတဲ့ခါမှာစိတ်ထဲမှာဘယ်လိုခံစားရမလဲအတိုင်းမတိတိဖြစ်တယ်နော်အင်မတန်ကျေနပ်မှုရတယ်ဒါတော့အထူးပြောစရာမလိုပါဘူးခုနကပဲဒီကမကြီးတို့ဒီကကြီးတို့ပြောတယ်လို့ပဲဒီဘုန်းဘုန်းနဲ့တူပဲကိုပြောတဲ့စကားကိုကြားနာမှတ်သားရလို့သူတို့ဘဝမှာအတိအမြင်တစ်မျိုးတိုးတက်လာတယ်ရှင်းလာတယ်အဆင်ပြေသွားတယ်ဆိုရင်ဘာနဲ့မှနှိုင်းလို့မရတော့ဘာရတာနဲ့မှမတူတော့အောင်စိတ်ထဲမှာပီတိဖြစ်တယ်ငါဟာအများကိုအကျိုးပြုနေတဲ့သူဒီလောကကြီးကိုငါတနည်းနည်းနဲ့အကျိုးပြုနေတယ်နောက်ဆုံးဘလောက်ထိအောင်ဝန်တာလဲဆိုရင်ဘုန်းဘုန်းလင်းပြောရင်ဒီဘုန်းဘုန်းတွေးကြည့်တယ်အကြေးငါတည်သွားရင်တော့မှငါပြုတ်ခဲ့တဲ့စကားတွေကကြံခဲ့ဥမှာလူတွေနားထောင်နေကြဥမှာအကျိုးရှိကြဥမှာပဲဘာလို့လဲဆိုတော့ဒီစကားတွေကဘယ်ခေတ်ဘယ်ခါရောက်ရောက်ရိုးသွားမဲ့စကားတွေမဟုတ်ဘူးဇလန်းဝတ္ထုလည်းမဟုတ်ဘူးတကယ်ဘဝတွေရောက်အောင်ပြောချင်တာအဲ့တော့
to feel a part of something bigger something worth working for
အင်တန်လို့ရဂျူနတ်တဲ့အလုပ်ကိုလုပ်နေတယ်။အဲ့တော့ကိုလုပ်တဲ့အလုပ်ကလောရဂျူနတ်တဲ့အလုပ်ဖြစ်ဖို့လိုတယ်။အများကိုကြိုးပြတဲ့အလုပ်ဖြစ်ဖို့လိုတယ်။အဲ့လိုဖြစ်လာပြီဆိုရင်အဲ့ဒီအလုပ်လုပ်ရလို့ပင်ပန်းပေမဲ့လည်းပဲအဲ့ဒီပင်ပန်းတဲ့တဲ့ကြောင့်စိတ်ထိခိုက်တာတို့ခန္ဓာကိုယ်ကြောင့်မထိခိုက်တာတို့သိမဖြစ်ဘူး။အလုပ်လုပ်လို့ကျန်းမာရေးထိခိုက်တယ်စိတ်ထိခိုက်တယ်ဆိုတာကအလုပ်ကိုမမြတ်နိုးလို့ဖြစ်နေတယ်။အလုပ်ကြောင့်ကျေနပ်မှုမရဘူး။အလုပ်ကနေပတ်စံပဲရတယ်။တခြားဘာမှကျေနပ်မှုမရဘူးဆိုရင်အဲ့လိုအလုပ်ကြောင့်စိတ်ထိခိုက်မှုကိုထိခိုက်မှုဖြစ်တယ်။ Or
if we could see our own work in this way.
တော့ငါအလုပ်ကအများကိုအကျိုးပြုနေတယ်ဆိုတာကိုမြင်ရလို့သိရလို့ရှိရင်
it might make it more tolerable.
အဲ့ဒီအလုပ်ကြောင့်ပြန်မှန်းတာကိုခံနိုင်ဖို့ရှိတယ်နော်။ဒီစကားကြီးဆိုလည်းကြောင်းเสียရဆုံး။ကိုတင်ပေးလိုက်လို့တပည့်တွေနားလေတော့သဘောပေါက်သွားတယ်ဆိုရင်အင်တန်ဝန်တာတာပဲနော်။ပြန်မှန်းပေမဲ့ကိစ္စမရှိဘူး။အနိုင်ရှိတယ်နော်
even under difficult circumstances
တခါလေခက်ခဲခက်ခဲပြင်းပြင်းပမာလိုရတဲ့ခံမျိုးတွေရှိတယ်နော်အဲ့လိုခံမျိုးမှာတောင်မှပြမနာပြဿနာရှိဘူ
း people who can't work at all because of illness or injury often feel they would give anything to be working
တချို့နေမကောင်းလို့တိကျတယ်ရလို့အလုပ်မလုပ်နိုင်ဘူးခဏဖြစ်ဖြစ်ပေါ့နော်အလုပ်ကနေနားနေရတယ်လောက်ကထွက်လိုက်ရတယ်ကြာရင်ကတော့မခံနိုင်ဘူးဘာမှမလုပ်ဘဲနဲ့ထိုင်စားနေရတဲ့ဘဝကြီးတိမခံနိုင်ဘူးနော် အလုတ်ပြန်လို့ရဖို့ရေးဘလို့နီးနေပဲလို့ရလို့ရဘာပဲပေးရပေးရဖြစ်တဲ့နီးနေပြန်လို့ချင်းနော်အဲ့တော့ကြားဘူးလားမသိဘူးတခါကြီးတယောက်အကြောင်းဒီပုံပုံနဲ့ခဏခဏပြောနေတာ Stephen Hawking ဆိုStephen Hawking ကအာယုံကြောနဲ့မတ်ဆယ်နဲ့ပတ်သက်တဲ့ယောဂတစ်ခုဖြစ်တယ်။အဲ့ဒီယောဂဖြစ်တာသူအသက်20ကျော်ကလေးကသူ PhD မရခင်ကလေးကဖြစ်တာ။အခုသူနည်းနည်း50ကျော်သွားပြီ55လောက်ရှိပြီ။သူ့ယောဂကြောင့်သူ့မတ်ဆယ်စီကအကုန်လုံးမာသွားတယ်၊ရှုံ့သွားတယ်၊လှုပ်လို့မရဘူး။အခု Stephen Hawking ခန္ဓာကိုယ်မှာလှုပ်လို့ရတာဆိုရင်သူ့မျက်လုံးနဲ့နည်းနည်းပေါ်ပါခန္ဓာကိုယ်ကနည်းနည်းပဲလှုပ်လို့ရတယ်နော်။လက်ကလေးနှစ်ချောင်းပဲလှုပ်လို့ရတယ်။အဲ့ဒီလက်ကလေးနှစ်ချောင်းနဲ့နော်ကွန်ပျူတာကလုတ်ကိုသူကင်ထားပြီးတော့ကွန်ပျူတာထဲမှာစလုံးစီပြီးတော့အတန်ထွက်အောင်သူ့မိတ်ဆွေတယောက်ကတီချင်ပေးထားတယ်။အဲသူပြောနေတာရှိရင်အဲ့ဒီကလုတ်ကလေးနဲ့နှိမ့်နှိမ့်နှိမ့်နှိမ့်ပြီးစလုံးနေစီသွားတယ်။နော်ဒီလိုလက်ကလေးပဲလှုပ်လို့ရတာနော်။စလုံးနေပဲစီသွားပြီးတော့ဝက်ကြဆုံးသွားရင်ကလုတ်နှိမ့်လို့ရှိရင်အဲ့ဒီဝက်ကြစကားအတန်ထွက်လာတယ်။သူ့အတန်ဒီပုံပုံခဏခဏနားထောင်ရပါလေ။သူ့အင်တန်လေးစားတယ်။အဲ့လိုစကားမပြောနိုင်တာသူနှစ်ပေါင်များစွာကြာတယ်အရင်တော့စကားမပြီးဘူးပြောလို့ရတယ်နောက်တော့သူဒီအဆုတ်ယောဂတစ်ခုဖြစ်လို့ဒီနေရာမှာဖောက်လိုက်ရတယ်လုံးဝစကားပြောလို့မရတော့သူ့အစအတော့သူများခုန်ပေးမှရတယ်အစအစအရာသူများပြည့်စုံမှရတယ်ဒါပေမဲ့အခုချိန်ထိသူဟာအင်္ဂလန်တက္ကသိုလ်တစ်ခုမှာ professor အလုပ်လုပ်တော့ဒီလက်ကလေးနဲ့ချောင်းလောက်လုပ်လို့ရရတာနေစာပေတန်းကနေကြီးတယ်သူကြီးတဲ့စာအုပ်ကျန်ကပုံပုံမှရှိတယ်စကားကြည့်တက်တော့လည်းရင်းနေတဲ့လူတော်မှတော်တော်ပင်ပန်းနေတော့စာရေးရတာ။သူကဒီလက်ကလေးနဲ့ချောင်းမဲ့လုပ်လို့ရတာ။ဒါလေးနဲ့နှိမ့်နှိမ့်နှိမ့်နှိမ့်ပြီးတော့ကွန်ပျူတာနဲ့သူစာရေးရတယ်။အစီဝေးဘွားတွေတက်တယ်။ဆင်းနေဘွားတွေတက်တယ်။သူ့မိကွန်းတစ်ခုမေးလိုက်ပြီးဆိုတော့သူမိကွန်းကိုစဉ်းစားပြီးတော့ဖြည်းဖြည်းချင်းဖြည်းဖြည်းချင်းစာစီနေရတယ်။ပိတ်သက်ကလည်းငြိမ်တော့နားထောင်။ဒီပညာရှင်ဘာပြန်ပြောမလဲ။သူ yes လို့တခွန်းပြောတာအဲ့ဒါအင်တန်လေးစားတယ်။ no လို့တခွန်းပြောတာအဲ့ဒါအင်တန်လေးစားတယ်။ဖြေလိုက်ရင်လည်းသူ့အဖြေဟာအင်မတန်ရှင်းပြီးတော့တိုးတယ်တိုးလို့နဲ့ရှင်းရှင်းပြန်ဖြေတတ်တယ်ဒါကြောင့်သူ့စကားကိုလူတွေကပို့တံပို့ထားလာစကားအပေါ်တခုံးမှသူ့မှမပြောနိုင်ဘူးအဲ့လိုအလုပ်ကြိုးစားတဲ့လူတော့အဲ့လိုပုံကိုသိလေးစားတာလူတွေကအဲ့ဒါကိုသိစေချင်တယ်နောက်လူကျော်စတီဗင်ဇိတ်လို့ခေါ်တဲ့လူမျိုးလုံးနာမည်ရှိနာမည်စတီဗင်ဖြစ်တယ်စတီဗင်ဇိတ်ကလည်းအဲ့လိုပဲအုံနောက်အောင်ရောယောဂတစ်ခုဖြစ်တယ်အုံနောက်တော့ကောင်းပါတယ်အသိဉာဏ်ကောင်းပါတယ်နော်တကူလုံးလှုပ်လို့မရဘူးခြေလေးလှုပ်လို့မရလက်လေးလှုပ်လို့မရဘူးအခုက Stephen Hawking ကမှလက်ကလေးလှုပ်လို့ရသေးတယ် Stephen Zweig ကလှုပ်လို့မရဘူးနော်သူလှုပ်လို့ရတာမျက်လုံးတစ်ခုပဲရှိတယ်အဲ့ဒီမျက်လုံးတစ်ခုတည်းလှုပ်လို့ရတဲ့လူကကျန်းကန်နေရေးခဲ့တယ်ဘယ်လိုလုပ်ရေးတယ်လဲသူရှိတဲ့မှာဘောကြီးအကြီးနော်ဘောအကြီးတစ်ခုလောက်ဒါအဲ့ဒီမှာစလုံးနေရေးထားတယ်အဲ့စလုံးကိုသူကမျက်စိနဲ့ကြည့်ပြီးစလုံးပေါင်းပေါင်းတယ်ဒီမျိုးလုံးပဲစလုံးကိုကြည့်ရဆိုတာကြည့်ပြီးတော့နောက်တယောက်ကလိုက်ရေးပေးရတယ်။အများဆုံးရေးရတာသူ့မိမပဲသူ့စနီးပဲ။တကူလုံးလှုပ်လို့မရတဲ့လူစကားလည်းပြောလို့မရတဲ့လူနော်။မျက်လုံးပဲလှုပ်လို့ရတဲ့လူကမျက်လုံးနဲ့စာရေးတယ်။ဘဝကိုလုံးဝရှုံးမသေးဘူးနော်။သူသိထားတဲ့အသိဉာဏ်တွေကိုပေးထားခဲ့တယ်။မပေးရမနေနိုင်ဘူး။အဲ့လိုနော်။ဒီလူတွေကအလုပ်မလုပ်ရမနေနိုင်ဘူး။ဘလောက်ပဲကြားမှရထိခိုက်ထိခိုက်ဘယ်လိုကြီးဖြစ်နေဖြစ်နေလုံနေသေးတဲ့လူတွေမရှိအောင် Do not have to stay in bed or go stir crazy around the house. ဘာမှအလုပ်မရှိဘူးနဲ့အိမ်ရတာနဲ့မှအိမ်နေရတာကိုသူလုံးဝလက်မခံနိုင်ဘူး။တီးမခံနိုင်ဘူး။ရတဲ့နေအလုပ်လုပ်တယ်တဲ့နော်။ We often forget or take for granted that work can lead work and lend meaning and coherence to our life so အလုံးနဲ့ပတ်သက်ပြီးလေးလေးနဲ့စဉ်းစားတဲ့လူတွေကတော့သိမှာမဟုတ်ဘူးเนาะလေးလေးနဲ့စဉ်းစားရင်ဘယ်လိုမြင်မလဲဆိုတော့အလုတ်ကဘဝကိုအသေးပဲရှိတယ်အလုတ်ကဘဝမှာဆက်ဆက်မှုစုစည်းမှုဖွဲ့စည်းမှုကိုဖြစ်စေတယ်ဘာမှအလုတ်မလုပ်လို့ရှိရင်အဲ့ဒီဘဝကသိနေတာနဲ့တူတယ် The meaning and coherence it provides is in proportion to how much we care about and believe in itကိုယ်ကလောက်ကဘလောက်အတိတ်တွေရှိတယ်ဆိုတာဘယ်မှာမတူလဲဆိုတော့ကိုကအဲ့ဒီလောက်ပေါ်မှာဘလောက်တန်ဖိုးထားတယ်လဲဘလောက်ယုံကြည်မှုရှိတယ်လဲအဲ့ဒါဘုံမတူဘူးနော်အဲ့တော့တန်ဖိုးထားမှုအလုတ်ကိုကိုကတန်ဖိုးထားလေလေအဲ့ဒီအလုတ်ကကို့အတွက်အတိတ်တွေပူရှိလေလေကို့ဘဝကိုပိုပြီးတော့စုစည်းမှုပေးလေလေနော်အဲ့တော့အလုတ်ပေါ်မှာကိုကယုံကြည်မှုရှိလေလေအတိတ်တွေပူရှိလေလေပဲ တော့အလုတ်ကိုယုံကြည်ဖို့တံမိုးထားဖို့အတိုင်းရေးကြည့်တယ်ဆင်းနဲ့စဉ်းစားဖို့လိုတာပေါ့ငါလုပ်တဲ့လုတ်ကအများကျိုးရှိတယ်လားမရှိဘူးလားအများထိခိုက်တဲ့ထိခိုက်မဲ့အလုတ်တစ်ခုကိုလုပ်နေရင်တော့အဲ့ဒီအလုတ်ကိုအတိတ်ပဲရှိလို့ခံစားဖို့အတိတ်တော့မလိုတော့ဘူးနော်အဲ့တော့အများမထိခိုက်တဲ့အများကျိုးရှိတဲ့အလုတ်တစ်ခုကိုလုပ်နေရလို့ရှိရင်လုတ်ပေါ်မှာယုံကြည်မှုကျင့်ထန်လေလေအတိတ်တွေကပိုရှိနေတယ်
As we know, some jobs are particularly demeaning and exploitative.
No, so the two look they are demeaning. So that Louis is going to just send it. No, exploitative. So that guy, every Louis go go do it. Don't try like that. Do not try like that. No, so do not try like that. So he, the look ah, demeaning to do it.
Some working conditions are highly toxic to either physical or psychological health or both.
The two, a lot there, jamai you see guys, no, through the chemical and but the day say you, a cold way the nyai to the, a sick the nyai to the, that is a sick day, humiliating, a sick to baru, just eat one.
What can be dangerous to your health?
A lot there,ကျမရုပ်လည်းထိခိုက်စေနိုင်တယ်မလုပ်တက်လို့ရှိရင်နော်မရွေးချယ်တက်လို့ရှိရင်ထိခိုက်စေနိုင်တယ်အဲ့တော့ chemical အလို့ရုံတွေမကပါဘူးနော်တချို့အဲ့လိုအခိုးငွေတွေပါတွေထွက်တဲ့အလို့ရုံမဟုတ်ပင်မဲ့အလို့မှာဆက်ဆံရေးအဆင်မပြေလို့ရှိရင်သူကစိတ်ကျမရုပ်ကိုထိခိုက်စေတယ
But even if you have a job with a lot of autonomy and a good salary, and you are doing things that you care about, even love to do, you are never completely in control.
So, go look go, go down go thare, go look ma, go bo jia lu, si zin nene, pan di nene, yu chen nene, sun chen nene. At lu, go, niya nu le look bin chit do le be, di look ma, ya ga nun bi, go ha, control lu miyao. A chen yi ya, nyum yu piang le tuan nene.အဲ့တော့အလုတ်မှာ control နည်းနည်းရှိတဲ့လူဟာအလုတ်လုပ်ရတာမှာသူပြတော့ပြောတယ်ကိုကဘာမှစဉ်းစားခွင့်ဆုံးပြခွင့်လုပ်ပိုင်ခွင့်မရှိဘဲနဲ့စိတ်ရုပ်တရုပ်လို့သူများခိုင်းလည်းမရပဲလုပ်ရတယ်ဆိုရင်အဲ့ဒီအလုတ်မှာမပြောနိုင်တော့ဘူးအဲ့တော့ကိုတက်နေတဲ့လောက်အခြေချင်းကိုအောက်ကတပည့်တွေပေါ့နော်လိုအပ်လူတွေကိုသူတို့စဉ်းစားခွင့်နည်းနည်းပေးရမယ်ဆုံးဖြတ်ခွင့်နည်းနည်းပေးရမယ်အဲ့ဒါဆိုသူတို့ပူပြီး control ရှိလာလို့ပူပြီးပြောတယ်ခိုင်းလည်းမရလုပ်ရတယ်ဆိုရင်မပြောတော့ဘူး
A person can experience job stress, insecurity, frustration, and failure at any level.
So, a lot of things are in the same way. I'm not going to be able to do it. I'm not going to be able to do it. I'm not going to be able to do it. I'm not going to be able to do it. I'm not going to be able to do it. I'm not going to be able to do it. Stress is going to be able to do it. It's going to be able to do it. Insecurity is going to be able to do it.လုံငန်းတစ်ခုထိရောက်တူဆောင်ထားတယ်အချိန်နဲ့ရဒီလုံငန်းပြတ်သွားနေတယ်ရာထူးတစ်ခုရတာလည်းအချိန်နဲ့ရဒီရတဲ့ရာထူးဟာဆုံးရှုံးသွားနေတယ်အဲ့တော့ insecurity ကအနည်းနဲ့များတော့ရှိတယ်နော်ဒါကြောင့် frustration လည်းရှိနေတာပဲစိတ်ထဲမှာစိတ်မအေးရတဲ့သဘောတော့ကဆိုတာအနည်းနဲ့များရှိတယ်နော
် Bringing the meditation practice to bear on your work life can make for major improvements in the quality of your life at workNo matter what your job.
တဲ့အလုတ်ကဘယ်လိုအလုတ်မျိုးပဲဖြစ်ဖြစ်အဲ့ဒီအလုတ်ပေါ်မှာပဲကိုကတရားအမြင်သတိပဋ္ဌာန်အမြင်နဲ့ရှုမှတ်ပြီးတော့ပွားများပြီးတော့လုပ်သွားနိုင်မယ်ဆိုရင်ဘယ်လိုအလုတ်မျိုးပဲလုပ်နေရလုပ်နေရအလုတ်နဲ့ပတ်သက်ပြီးတော့ပြင်ပမှုကနည်းသွားမယ်လူရင်းပြောကျင်တာဒီအချက်ကိုပြောကျင်တာပါနော်ဆိုတော့အလုတ်ဟာလူတရားရဲ့ဘဝမှာအင်မတန်ကြီးမားတဲ့ကိစ္စကြီးဖြစ်တယ်နော်ဘယ်အတွက်ဘယ်ရလောက်ကစပြီးတော့အလုပ်လုပ်မိကြလဲတော့လဲဆိုတော့အကြမ်းရင်းပြောရင်တော့အတက်စိတ်လောက်ကစပြီးလုပ်ရတယ်တချို့ဒီကြောက်ဒီလောက်တော့အတက်မကြည့်သေးဘူးနော်ငယ်ရွယ်နဲ့လုပ်လို့ရတယ်ရှိတယ်အဲ့တော့တနေ့တာမှာဘယ်အချိန်ကနေဘယ်အချိန်ထိအလုပ်လုပ်ရလဲဆိုတော့အလုပ်သွားဖို့ပြင်ရတာစတွက်လိုက်နော်ငါအလုပ်သွားတော့မယ်ဆိုပြီးအလုပ်သွားဖို့ပြင်ရတဲ့အချိန်ကနေစပြီးတော့သွားတဲ့လမ်းခီးမှာကုန်ရတဲ့အချိန်တွေရောနော်အလုပ်မှာဒီနေ့ကုန်လုပ်ပြီးတော့နောက်ဆုံးပြန်လာရတဲ့အချိန်ထိ တွက်လိုက်တတိယမနိုင်လောက်ရှိမလဲညာတော့အထင်12နာရီရှိပါတယ်နော်တတိယမှာ12နာရီလောက်လိုပါတယ်အဲ့ဒီ12နာရီကအိတ်တဲ့အချိန်ထည့်လိုက်လို့ရှိရင်ကိုနိုးနေတဲ့အချိန်ကာလရဲ့3ပုံ2ပုံရှိနေတယ်နော်ဘလောက်ညာလဲဆိုစဉ်းစားကြည့်နော်ဟောတိကျစဉ်းစားကြည့်ရင်အလုတ်အတွက်ဘဝကိုပေးလိုက်ရတယ်လို့ဖြစ်သွားပြီအဲ့တော့ဒီအလောက်ကနေကိုကပတ်စံရလို့ဘာမှပြန်မရဘူးဆိုရင်တော့တော်တော်နဲ့နာတာပဲ။ဟုတ်။အဲ့တော့အလုတ်ဒီပြင်ရင်စိတ်ဓာတ်နဲ့အသိဉာဏ်ရင်းကျက်မှုရှိဖို့အထောက်အကူပေးနိုင်မယ်ဆိုရင်အင်မတန်ပင်ပန်းခံရုံနဲ့တည်းပဲ။ဟုတ်။အဲ့တော့စာဝတ်နေရေးအတွက်လည်းထောက်အကူပေးမှနော်။အခုတော့တချို့လူတွေတနာဖို့အတန်ကောင်းပါလေ။အလုတ်အင်မတန်ပင်ပန်းမိမယ်အဲ့ဒီအလုတ်ကရလာတဲ့ဝင်ဝေးရစာဝတ်နေရေးအတွက်ထောက်ပံ့လုံလောက်အောင်မပေးနိုင်ဘူး။ဟုတ်။အဲ့တော့စာဝတ်နေရေးအတွက်လည်းပဲလုံလောက်အောင်ထောက်ပံ့ပေးနိုင်မှပြီးတော့စိတ်ဓာတ်နဲ့အသိဉာဏ်တိုးတက်မှုရင်းကျက်မှုတို့လည်းပဲအထောက်ပံ့ပေးနိုင်မှာအလုပ်လုပ်ရင်းလုပ်ရင်းလည်းပဲပညာတွေတိုးလာမယ်နော်ပြောတာဆိုတာဆက်ဆံတာအစသဘောထားတွေပို့ပြီးတော့မှန်လာမယ်ရင်းကျက်လာမယ်အဲ့လိုမှသာဒီလူဟာသူ့ဘဝတစ်ခုလုံးပေးလိုက်ရတာပေးရကျွတ်နတ်တော်မယ်နော်အဲ့တော့ you do not always have to get out of a stressful job for your work life to start to change in positive ways နော်အဲ့တော့အလုံးမှာအစဉ်ပြေလာဖို့အလုံးနဲ့ပတ်သက်ပြီးတော့စိတ်ခန္ဓာကိုရဖို့ဆိုတာအဲ့ဒီအလုံးပုံမှာကိုယ်ကသဘောထားမှန်ဖို့အလုံးလုံးနေတုန်းမှလည်းပဲတတိယနဲ့ပြီးပြီးတော့ပြီးပြီးတော့စိတ်အေးချောင်းထားပြီးတော့လှုပ်သွားဖို့လိုတာနော်အလုံးလို့ရတာပြင်ပန်းမှာလည်းမလှုပ်တော့ဘူးဆိုလို့ဖြစ်တယ်နော်အဲ့တော့အလုံးကိုစွန့်လွတ်လိုက်ဖို့မလိုပါဘူးနော်အဲ့တော့ဒီဘုန်းဘုန်းကတော့အများအားပြောလို့ရှိတယ်နော်ဘဝထဲမှာတရားရှာဖို့နော်ဘဝထဲမှာတရားရှိဖို့ဘဝတစ်ခုလုံးဟာတရားဘာဝနာဖြစ်သွားစီကျင်တယ်ဆိုတာเนาะအများအားပြောလို့ရှိရေเนาะဒါကြောင့်ဒီအလုတ်လုပ်ရင်းနဲ့ကိုပဲရနိုင်တယ်လို့တတိနဲ့မှတ်ပါဒီအလုတ်ပုံမှာငါဘယ်လိုသဘောထားလဲဆိုတာစမှတ်ရမယ်ဒီအလုတ်နဲ့ပတ်သက်ပြီးတော့တွေ့ရကြုံရဆက်ဆံရတဲ့လူဒီပုံမှာငါဘယ်လိုသဘောထားနေလဲသူတို့နဲ့ငါနဲ့ဆက်ဆံရေးအချင်းပြေလားတခါလေအလုတ်ကတော့တိတ်ဆိတ်ဝင်စားစရာမကောင်းပါဘူးဒါပေမဲ့အနားမှာရှိတဲ့လူတွေနဲ့ဆက်ဆံရေးပြေလဲလို့ရှိရင်ပျော်တယ်လုံးလုံးမဖြစ်လို့လုံနေရတာပဲเนาะအလုတ်ကအမြင့်မြင့်ရှိတာကိုကိုစိတ်တန်းကြအလုတ်ကိုရေးဖို့ဆိုတာတော်တော်မလွယ်ပါဘူးအချိန်နေရရတဲ့လုတ်ကိုလုံနေရတာအများများပါတယ်เนาะဒီများစုကအဲ့လိုပဲလုပ်ရတာပါတိုးတော်လည်းပဲလုံရချင်းတူတူအလုတ်ကိုကောင်းအောင်ကိုယ့်ဘက်ကလုံတင်တဲ့လောက်လုံနေတဲ့လောက်အစွမ်းကုန်ကြိုးစားပြီးလုပ်လိုက်မယ်အလုတ်မှာတွေ့ရတဲ့လူတွေနဲ့ဆက်ဆံရေးမှာလည်းပဲသဘောထားမှန်မှန်နဲ့သိပြီးတော့ကိုယ့်စိတ်ကိုကိုယ်သိပြီးတော့เนาะတတိလေးနဲ့ပြောဆိုဆက်ဆံသွားမယ်ဆိုရင်တမျိုးတော့ငြိမ်းချမ်းမှုရတယ်Sometimes simply deciding as an experiment to make your work part of your meditation practice, part of your work on yourself, can shift the balance from a sense of being done in by the job to a sense of knowing what you are doing and choosing to do it. The khatli ma, di alo ko be, kwa santa mu tiku ni ne, di alo ke ma nga daribatan ke bro, daribatan puayin ne, လုံးသွားမယ်ဆိုရင်ဘယ်လိုများအကျိုးထူလာမလဲလို့ဒီလိုတွေးပြီးတော့စမ်းကြည့်တယ်နော်အဲ့တော့အဲ့လိုစမ်းကြည့်လို့ရှိရင်အလုတ်ကကိုယ်ကိုနှိမ့်ဆက်နေတဲ့သဘောမျိုးမဟုတ်တော့ဘူးနော်အဲ့တော့အလုတ်ကကိုယ်ကိုနှိမ့်ဆက်နေတဲ့သဘောမျိုးမခံစားရတော့ဘယ်နဲ့အလုတ်ပုံမှာတမျိုးစိတ်ဝင်စားပြီးတော့ဟောကျင့်နှံ့မှုတမျိုးလည်းရနိုင်တယ်နော်ကိုကဒီအလုတ်ကိုလိုလိုချင်ချင်လုပ်တဲ့သဘောဖြစ်တော့တယ် choosing to do it အဲ့ဒါပဲနော်မလုပ်ချင်မနဲ့လုပ်ရသဘောမဟုတ်ဘယ်နဲ့လုပ်ချင်လို့This change in perspective can lead directly to a change in what your job means to you. ကိုကသဘောထားပြောင်းသွားရင်အလုပ်ရဲ့အတိတ်တွေကပြောင်းသွားတယ်။အဲ့ဒါအမှန်ရေးကြည့်တဲ့အချက်ပဲ။နော်။တော်တော်များများကိစ္စတွေမှာကိုယ့်သဘောထားကိုပြောင်းလဲဖို့ပဲလို့၊ပြင်လဲဖို့ပဲလို့။ခုနစောစောတုန်းကပြောလို့ပဲနော်။ကိုယ်ဒုက္ခပေးနေတဲ့လူပြောက်ကိုစိတ်ဆိုးနေတာမုန်းနေတာနော်ဒါပေမဲ့ကိုယ့်စိတ်ကိုကိုယ်ကြည့်ပြီးတော့ပြည့်ပြည့်လို့ရသွားတဲ့ခါမှာကိုယ့်ရဲ့စိတ်ချင်းမှာနည်းသွားတယ်သူ့ကိုလည်းပဲအရင်လောက်စိတ်မဆိုးတော့မုန်းတော့အဲ့ဒီလိုပဲနော်အလုပ်ပေါ်မှာကိုယ်ထားနေတဲ့သဘောထားကိုကောင်းအောင်ပြည့်ပြည့်နေလို့ရှိနော်ဒီလိုမှတွေ့ရတဲ့အခက်အခဲတွေကိုလည်းပဲဒီအခက်အခဲတွေဒီပြင်ရင်ငါတတိနဲ့ကြည့်ပြီးတော့တိပြီးတော့နေသွားမယ်ဆိုရင်ငါရဲ့စိတ်ဓာတ်ရင်းကျက်မှုတွေအထောက်ပံ့ဖြစ်မယ်လို့သဘောထားလေလို့ရှိအလုံးမှာတွေ့နေရတဲ့ဆက်ဆံနေရတဲ့လူတွေကိုလည်းပဲသ
တို့ဘုံမှာလည်းပဲအတနိုင်ဆုံးတို့စိတ်ချမ်းသာမှုတင်နာမှုလည်းရအောင်ကိုယ့်အတွက်လည်းပဲစိတ်ချမ်းသာမှုစိတ်ကျေနပ်မှုရအောင်ဒီလိုလေစူးစင်းနေနေပြောဆိုဆက်ဆံသွားမှဆိုရင်စိတ်ဝင်စားစရာဒီမျိုးကောင်းလာတယ်နော်
Work can become a vehicle that you are purposefully using to learn and to grow
learn ဆိုတာပညာရတာเนาะပညာရတာ grow ဆိုတာတော့အသိဉာဏ်ကြီးလာတာအဲ့တော့ဒီအလုပ်ဒီတင်ရင်เนาะကိုယ့်အတွက်အသိပညာရဖို့ကိုယ့်ရဲ့စိတ်ဓာတ်နဲ့အသိဉာဏ်ရင်းကျက်မှုကြီးပွားမှုဖြစ်ဖို့ရာ vehicle ဆိုတာယင်တစ်ခုအထောက်ပံ့တစ်ခုဖြစ်သွားတယ်เน
าะ obstacle then become challenges
အဲ့လိုကမှဆက်ဆံရေးအခက်အခဲပဲဖြစ်ဖြစ်အလုပ်နဲ့ပတ်သက်တဲ့ခြားအခက်အခဲပဲဖြစ်ဖြစ်ရှိလာတဲ့ကမှဒီအခက်အခဲကိုငါရအောင်ကြော်လွားမယ်ဆိုတော့စိတ်မျိုးမွေးလို့ရှိရင်ရင်ဆိုင်မှုရဖို့မလေးတော့ဒီအခက်အခဲကိုငါအကောင်းဆုံးနည်းနဲ့နော်ကိုယ့်အတွက်လည်းအကျိုးရှိတဲ့သူတို့အတွက်လည်းအကျိုးရှိတဲ့အကောင်းဆုံးနည်းနဲ့ပြည်လဲအောင်နီးလန်းရှာမယ်ဆိုရင်အဲ့ဒီနီးလန်းကိုရှာတာကပညာတွေရလာနော်အသိဉာဏ်ရင်းကျက်လာတယ်စိတ်တက်ရင်းကျက်လာတယ်ပြောရေးဆိုရေးမှာအခက်အခဲရှိရင်တော့မှဒီကိစ္စကိုငါဘယ်လိုစဉ်းစားပြီးတော့ဘယ်လိုပြောရင်အဆင်ပြေသွားမလဲစိတ်ထဲမှာအဲ့ဒါကိုအထက်တက်ကကပြောကြည့်တယ်စာပေကျန်ကနေမှရှာကြည့်လဲရှာမယ်မိတ်ဆွေကောင်းနဲ့တော့ပြောပြတော့လည်းပဲအကြံဉာဏ်ကောင်းယူကြည့်ကြည့်ငါအလုပ်မှာခက်ခဲတခုရှိနေတယ်ပြောစရာဆိုစရာကိစ္စတခုကတော်တော်ပြောရခက်နေတယ်ဒါကငါဘယ်လိုပြောမလဲအဲ့ဒီလိုပဲအခုတပည့်လေးတွေအများကြီးရှိတယ်အလုပ်လုပ်နေကြတယ်ခက်ခဲရှိတဲ့ကမှာသူတို့အများကြီးစဉ်းစားတယ်တခါတလေလဲသူတို့လာပြောတယ်ပြောတဲ့ကမှာဒီကိစ္စကိုဘယ်လိုသဘောထားသင့်တယ်ဘယ်လိုပြောသင့်တယ်ဆိုတော့တို့ဆင်းနေပြီလားနော်တို့အလုပ်တို့အခြေအနေကိုဒီပုံပေါ်တော့ရရင်တော့မသိပါဘူးဒါပေမဲ့စဉ်းစားစရာလေးရအောင်ဆိုတော့ဟိုစိတ်ကူးနဲ့မှန်းစားတဲ့အခက်အခဲအခြေအနေတစ်ခုကိုပြောပြီးတော့ဒီကိစ္စမှာဘယ်လိုပြေလည်အောင်လုပ်ရင်ရတယ်ဆိုတော့ဆင်းနေရတော့အဲ့လိုဆင်းနေဆင်းနေနဲ့ဆင်းနေစစပြောတတ်တဲ့အလေးချင်းရလာတယ်နော်အေးအေးစစတီတီငင်ငင်ပြောတတ်တဲ့အလေးချင်းရလာတယ်သူတပားကကိုယ့်ကိုမခံချင်အောင်စိတ်ဆိုးအောင်ပြောလိုက်ပြီနဲ့ချက်ချင်းတော့မဖြစ်စိတ်ကိုအေးအေးလေးထားတော့ဒီလိုလည်းပြန်ပြောနေတာတခါလေကိုယ့်ဥမာပရိယေအမျိုးမျိုးတုံးသွားတာဥပမာအခွင့်အရေးကြီးသွားတာကိုရတဲ့နဲ့ခွင့်ကိုမပေးဘဲနဲ့လက်တုံးစားလုပ်လိုက်တာမျိုးတွေလည်းကျွမ်းရတဲ့ကရှိတာ哦အဲ့လိုကျွမ်းရတဲ့ကမှလည်းအဲ့ဒီတပည့်လေးတွေကလာပြောတယ်ပြောတဲ့ကမှသဘောထားတွေခံစားချက်တွေစိတ်ရဲ့တုံ့ပြန်မှုတွေကိုတိကျကြည့်ကြည့်ကြည့်ကြည့်ပြီးတော့ပြန်ဆင်းနေတဲ့ကမှသူတို့အင်မတန်လူကြီးဆန္ဒတာတွေ့ရနော်အဲ့လိုအခက်အခဲတစ်ခုကြုံတိုင်းကြုံတိုင်းကိုယ်စိတ်ကိုယ်ကိုအေးအောင်ထားနိုင်နေရထားပြီးတော့အကောင်းဆုံးနည်းကိုရှာနေရတာကအဲ့ဒါကျင့်တတ်ရပါပဲ။နော်။အခက်အခဲကိုပြည်လည်ဖို့ရအကောင်းဆုံးနည်းကိုရှာနေရတာကအင်မတန်ပျော်စရာကောင်းပြီးတော့အင်မတန်စိတ်ဝင်စားစရာကောင်းလာတယ်။နော်။ဟိုအခက်အခဲကျင့်ရလို့နည်းနည်းပါစိတ်ပင်မနာတော့ရှိတယ်နော်။အဲ့ဒီနည်းလမ်းကိုပြည်လည်အောင်ရှာနေရတာကတော်တော်စိတ်ဝင်စားစရာကောင်းတယ်။အဲ့လိုလှုပ်လို့အခက်အခဲတစ်ခုကိုကြော်သွားတိုင်းကြော်သွားတိုင်းအဲ့ဒီတပည့်လေးတွေကိုအကဲခတ်ကြည့်ရတယ်မှာသူတို့ကတို့တို့ယုံကြည်မှုပိုရှိလာတယ်။ကျားတော့သူတို့ပတ်ဝန်းကျင်ရလူတွေကလည်းသိလာတယ်။ဟောအသက်ငယ်ပေမဲ့သူတို့လူကြီးဆန်တကူ။နော်။တော်တော်ပြောတတ်ဆိုတတ်တကူ။နော်။ဟိုကိုတဲ့အသက်20 30လောက်ကြီးတဲ့လူတွေကစကျားတော့ရေးမိတာလေ။ဒီလူဟာအသက်ငယ်ပေမဲ့နော်တော်တော်စဉ်းစားစားသူလောက်တတ်တယ်။တော်တော်စဉ်းစားသူပြောတတ်တယ်။စိတ်လိုက်မှမှသူမပြောဘူး။တဖက်တက်သူမလုပ်ဘူးသူတို့ဘာပြစ်ပုံမချဘူးတောင်းဝန်ကိုမရှောင်ဘူးသူရတဲ့နည်းနဲ့ပြေလေအောင်သူစဉ်းစားပြီးဖြည့်ရှင်းသွားတာပဲဆိုတော့သိလာတယ်နော်ဒီလိုတော့ကိုယ့်ပုံမှာယုံကြည်မှုအားကုန်မှကြာလင်များလင်ဖြစ်လာတယ်အဲ့တော့အခက်အခဲကိုဒီလိုအေးအေးဆေးဆေးရင်ဆိုင်ပြီးတော့ဖြည့်ရှင်းနိုင်မှသာလူကြီးဖြစ်မှာနော်တောင်းဝန်ကြီးကြီးယူနိုင်မှာအဲ့တော့အခက်အခဲတွေနဲ့ challenge တစ်ခုနော်ကိုယ့်ရည်ချင်းကိုပို့ပြီးတော့ထွက်လာအောင်အထောက်ကူပေးတာပဲအလုံးမလုံးတဲ့လူကအခက်အခဲမရှိဘူးလို့ဘာမလုံးရင်အခက်အခဲမရှိဘာအခက်အခဲမှမရှိရင်အတိညာလည်းထွက်မလာဘူးလူကြီးဖြစ်မလာဘူးဘာတောင်းမှလည်းသူယူနေမှာမဟုတ်တော့ဘူးအသက်ကြီးလေလေအသုံးမကျလေဖြစ်လာတာပဲနော်ကိုကိုကိုလည်းအထင်သေးလာတယ်ပတ်ဝန်းကျင်ကလည်းကိုကိုမလေးစားတော့ဘူးအဲ့တော့အလုပ်ကိုလုပ်ရမယ်အလုပ်မှာအခက်အခဲတွေကဧကမုတ်ချတွေ့မယ်တွေ့တဲ့အခက်အခဲကိုဉာဏ်ကြီးကြီးသဘောထားကြီးကြီးသတိကြီးကြီးပညာကြီးကြီးနဲ့ဖြည်းဖြည်းဖြည်းဖြည်းကြည့်လေအောင်ဖြည့်ရှင်းသွားမယ်အဲ့ဒါကြောင့် obstacle then become challenges အခက်အခဲတွေအတားအဆီးတွေဟာဖ
challenge တွေဖြစ်လာတယ်နော်ရင်ဆိုင်ကြော်လွှားရမယ့်အရာတွေဖြစ်လာတယ် and opportunities အခွင့်အရေးလည်းဖြစ်လာတယ်နော်အဲ့တော့ဘလို့လို့တဲ့နေရာမှာတဖြည်းဖြည်းတဖြည်းဖြည်းပို့ပြီးတော့ကြီးတဲ့နေရာကိုရောက်သွားတဲ့လူဟာဘာဖြစ်လို့ရောက်သွားလဲဆိုတော့အခက်အခဲကိုပြေးလည်အောင်ဖြေရှင်းလို့နော်အဲ့တော့ဒီအခက်အခဲတွေပြင်သူ့အတွက်အဆင့်တစ်ခုညံ့သွားဖို့ရာအခွင့်အရေးတစ်ခုဘယ်သူမှဒီခက်ခဲကိုမသိနိုင်ဘူးဆိုကိုကဝင်ပြီးတော့ဒီခက်ခဲကိုပြေးလည်အောင်ဖြေရှင်းပေးကြည့်နော်အကဲကဲကြည့်ကြည့်ဖြည့်ရှင်းရတဲ့နေရာကိုပဲရလာလိုက် frustrations occasions to practice patience နော်အဲ့တော့စိတ်ဆင်းရဲစရာတခါတလေကျွားတဲ့ခါမှာအဲ့ဒီစိတ်ဆင်းရဲစရာကဘယ်လိုအခွင့်အရေးမျိုးပေးလဲဆိုတော့သီးခံနိုင်ဖို့ရာအခွင့်အရေးမျိုးပေးတယ်နော်မပြေတဲ့ဓာတ်ရှိတဲ့ခါမှာစိတ်ဆင်းရဲလာတယ်နော်အဲ့စိတ်ဆင်းရဲတာကိုကြည့်ကြည့်ကြည့်ပြောပဲခံနိုင်ဖို့ရှိတယ်နော်အဲ့တော့patience ဆိုတာတိခဏနေတာကိုပြောတာနော်ခန္တီပါရမီတိုးစီလေတစ်ဖက်ကစဉ်းစားကြည့်နော် what other people are doing or not doing occasions to be assertive ဆိုတော့သူများရဲ့နေကူနဲ့တွဲပြီးလုပ်နေရတာနော်အဲ့တော့လုပ်ငန်းတစ်ခုပြီးဖို့ဆိုတာတစ်ခါတလေတော်တော်လေးကိုယ့်ဘက်ကအားထည့်ပြီးလုပ်ရတယ်နော်ရှင်းရှင်းလင်းလင်းပြတ်ပြတ်သားသားပြောရဆိုရတယ်ဖြစ်လာတယ်နော်အဲ့တော့အဲ့လိုလုပ်ရင်းနဲ့ပဲရှင်းရှင်းလင်းလင်းတိတိကျကျပြတ်ပြတ်သားသားပြောနိုင်ဆိုနိုင်တဲ့ဒီရှင်းရတာဘာမှမလုပ်တဲ့လူကကျဲဆွေရတာမရှိဘူးသူကတောင်းမယူရဲဘူးသူเนาะအများကကြောက်နေနောက်ဆုတ်ပြောနေတာလေเนาะအလုပ်ကိုများများလုပ်လာတဲ့လူအခက်အခဲတွေကိုများများဖြေရှင်းတဲ့လူကကြောရဲတယ်တောင်းယူရဲတယ်ပို့ပြီး assertive ဖြစ်တယ်เนาะခဏမှယက်တည်ရဲတဲ့လူဖြစ်လာတယ် to be assertive and communicable effectively เนาะနော်ပြောရဲဆိုရဲဆိုတဲ့မှာဒီလိုသာသွားပါပြီထိတိရောက်ပြောတတ်ဆိုတတ်လာတယ်နော် and power struggle occasions towards the play of greed aversion and unawareness in other people and in yourself နော်ဆို power struggle ဆိုတာကသူနိုင်ကိုယ်နဲ့အကျင့်နဲ့လောက်ရတာဖြစ်တယ်အလုပ်ထဲမှာနော်အဲ့တော့အဲ့လိုအကျင့်နဲ့လောက်ရတဲ့ခါမျိုးမှာလူတွေရဲ့လောဘကိုမြင်ရတယ်။လောဘကြီးကြီးနဲ့လှုပ်ခြင်းတဲ့လူတွေရှိတယ်။ဒေါသကြီးကြီးနဲ့လှုပ်ခြင်းတဲ့လူတွေလည်းရှိတယ်နော်။သူတစ်ပါးတည်းလားဆိုမဟုတ်ဘူးနော်။မိမိမှလည်းအဲ့ဒါတွေကရှိတာပေါ့နော်။အဲ့တော့ power struggle ကပဲဘာကိုပေးတယ်လဲဆိုတော့ and power struggle occasions to watch the play of greed လောဘ aversion ဒေါသ and unawareness မောဟ in other people သူတစ်ပါးမှဖြစ်တယ်နော်။And in yourself, kuku kuma le pite. Loin kaya ne, tuwa le loba ne, kuwa le loba ne. Ku loba ku diyan chiya ne, tu loba ule miyan. Diluwa chisa, te peta loba ine dilo me. Ku se kuku diyan chiya ne, ah, nga loba to chi ne. Tu dube dola ne loke, te karli moha le mden chiya ne. A jaun chiu kuma sin chiya na indo. Tiya loke dola. Ari ki kun ya dola no. Adu lo kuta nama pini re, loba dola moha re ule be, ကြည့်ခွင့်ရတယ်ဒီတိုင်းအင်းအင်းခင်းတဲ့နေရာမှာနေတဲ့လူမှာလောကလည်းသိမဖြစ်ဘူးလို့ဒေါသလည်းသိမဖြစ်ဘူးဘောကတော့တရားမထွေအများအားရှိနေတာပဲတကယ်အလုပ်လုပ်တဲ့ခါကျမှလောဘဒေါသကအပိုးတောင်ဖြစ်လာတယ်အတိုက်ခံကရှိလာပြီနော်အဲ့တော့အဲ့ဒါလို့လောဘတွေထွက်လာခွင့်ရနေလို့ကြည့်ခွင့်ရတာနော်ဒေါသတွေထွက်လာခွင့်ရနေလို့ကြည့်ခွင့်ရနေတာနော်မစင်စားမစင်ကြင်မနဲ့ခင်ရလောက်တာတွေလုံးမိရအတွက်ကြောင့်ဒါကိုပြန်ပြီးတော့ကြိတ်ခွင့်ရတာအဲ့လိုကြိတ်ခွင့်ရတာဟာရင်းကျက်တဲ့သူဖြစ်ဖို့ရအေးကြည့်တဲ့ချိန်လမ်းတလမ်းပဲနော် When you introduce mindfulness as the thread guiding your seeing and your actions from moment to moment and from day to day at work as you get up in the morning and prepare to go to workAnd as you are choosing to do every day in a way that goes beyond the necessity of having a job to make money or to get somewhere in life. And then she said, you know, so, the allow term of it, the ribbon the out tab, you know, the allow term of it, 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 theတတိယအနောက်ကပါနေတဲ့ကြောင့်ပူပြော့ရှင်းလင်းနေပူပြော့တိကျတယ်ပူပြော့အပြည့်
အနာသာချွင်းကြီးအမှားနည်းသွားတယ်နော်အဲ့လို day to day from moment to moment ခဏတိုင်းခဏတိုင်းအချိန်တိုင်းအချိန်တိုင်းနေ့တိုင်းနေ့တိုင်းအလုံးမှာအဲ့လိုသတိထားပြီးလှုပ်သွားမှဆိုရင်နော်ဘယ်ကနေစရမလဲဆိုတော့မနေ့အေးအားထားကလေးကအလုပ်ကိုသွားဖို့ပြင်ကလေးကဒီနေ့ငါအလုပ်သွားတော့မယ်ငါစိတ်ထဲမှာဘယ်လိုခံစားရသလဲတချို့ကတော့တေးမှာပေါ့နော်အလုတ်ကတော့တွားရအောင်ပါကိုဆိုရင်ကိုမောသွားပြီနော်အာကုန်သွားပြီအဲ့လိုမဟုတ်ပဲနဲ့ငါဒီနေ့မှဒီနေ့လှုပ်လှုပ်ဆရာရှိတယ်ဒီလှုပ်ကငါဘယ်လိုလှုပ်မလို့ငါစဉ်းစားထားတာစိတ်ကူးထားတာရှိတယ်အဲ့ဒါလေးကိုငါလက်တွေ့စမ်းကြည့်လိုက်ဘယ်လိုလှုပ်ရင်တော့ပြည်လဲဆရာရှိတယ်အစင်ပြည်ဆရာရှိတယ်ဟုတ်အဲ့လိုအားတဲ့တရောနဲ့နော်နီးလန့်နေရှားပြီးတော့စိတ်ဝင်စားပြီးတော့လှုပ်သွားမယ်ဆိုရင်တမျိုးပြောင်းသွားမှာနော်အဲ့တော့အလုတ်ကိုသွားဖို့ရစဉ်းစားလိုက်ကြတဲ့ကဒီအလုတ်ပေါ်မှာဘယ်လိုခံစားမှုရှိနေလဲဆိုတာကိုကြည့်ဖို့လိုတယ်။စိတ်ညစ်ကြီးနဲ့အလုတ်ကိုသွားရအောင်လို့ဆိုရင်တော့အလုတ်ကိုသွားဖို့ကအလုတ်နဲ့နီးလာလေလေအာကုန်လေအလုတ်နဲ့နီးလာလေအာကုန်လေအလုတ်လောက်မှနေရာတဲ့အချိန်ကျတော့မောနေပြီ။အသက်ရှူလည်းမမှန်တော့ဘူး၊နှလုံးခွန်လည်းမမှန်တော့ဘူး။ဟုတ်။ဘာကြောင့်အလုတ်ခင်မှာကိုဆေးရတောက်အောင်ပါပဲ။အဲ့တော့အလုတ်ပေါ်မှာသဘောထားမှန်လို့ရှိရင်မပင်မအဲ့တော့တော့မှောင်ကွာကြိုးစားဖို့ပဲလို့အဲ့လိုလောက်သွားလို့ရှိရင်နော်အဲ့ဒီအလုပ်လုပ်ရတဲ့အတွက်ကြောင့်ပတ်စံရအောင်တင်မကဘူးစိတ်ဓာတ်ကောအတိညာဉ်ကောအရေးချင်းတွေကောအများကြီးတိုးတက်လာမယ်နော် Rather than having work run your life completely you are now in a position to in greater balance with it Rather than having work run your life completely ဆိုတာအလုတ်ကကိုယ့်ဘဝကိုမြိုသွားတာနော်တခါတည်းကိုလွှမ်းမိုးထားတာလှုပ်လို့မရတော့အောင်နော်ခန်းနေရတဲ့အဖြစ်ကိုရောက်နေရတဲ့လူကဂတိပဋ္ဌာန်တရားကိုအလုတ်ထဲမှာထည့်လို့ရှိရင်အဲ့လိုမဖြစ်တော့အလုတ်ကို तू ကကြည့်ပြီးတော့ तू ကကွန်ထရိုးလုပ်ပြီးတော့အကောင်းဆုံးဖြောင်းလုပ်တော့ရတယ်အလုတ်ကကိုယ့်ကိုမနှိမ့်စက်တော့နော် When you begin to look at work mindfullyWhether you work for yourself, for a big institution, or for a little one, whether you work inside a building or outside, whether you love your job or hate it, you are bringing all your inner resources to bear on your working day. So, the alot thae ko, the dipatthan thae ko thae pro, the dipatthan thae chi mae so yin. Ko lut de lut ka, ko ban lut ka, lut kan mae phit phit. A phwa si tuk khu, long ngan tuk khu ma, a mu dan phit ne win lo mae lu bae phit phitကိုယ်လုံးကကြီးကြီးဖြစ်စီငယ်ကြီးဖြစ်စီအဆောက်အဦအတွင်းမှာလိုရတဲ့အလုပ်ပဲဖြစ်ဖြစ်အဆောက်အဦအပြင်ဘက်မှာလိုရတဲ့အလုပ်ပဲဖြစ်ဖြစ်ဘယ်လိုနေရာမှာလုပ်ရတဲ့အလုပ်ပဲဖြစ်ဖြစ်အဲ့ဒီအလုပ်သေးကိုသတိပဋ္ဌာန်တရားထည့်လို့ရှိရင်ကိုယ်မှာရှိတဲ့ဉာဏ်စွမ်းတွေကိုအများကြီးထုတ်လို့ရလာတယ်ကိုယ့်အရှင်းတွေကိုပို့ပြီးတော့ထုတ်သုံးလို့ရလာတယ် You are bringing all your inner resources ဆိုတာအဲ့ဒါကိုပြောတာနော်တတိပါလာလို့ရှိရင်ဉာဏ်ပါလာတယ်ဝိရိယလည်းပါလာတာပဲကိုယ်အင်းရှင်းတွေကိုအကုန်လုံးကိုထုတ်ပြီးတော့တုံးတော့တာနော်အဲ့တော့လူတော်မများအင်းရှင်းတွေအကုန်လုံးထုတ်ပြီးတော့မတုံးအခက်ခဲနေရှိရင်အင်းရှင်းထုတ်ဖို့လည်းမလိုဘူးအင်းရှင်းကိုထုတ်ဖို့မလိုရင်မထုတ်ဘူးမထုတ်ရင်မထွက်ဘူးမထွက်ရင်မရှိတယ်လို့ဖြစ်သွားတယ်နော်အဲ့တော့တတိပဋ္ဌာန်တရားနဲ့အလုတ်ကိုလုတ်လို့ရှိရင်သူအင်းရှင်းကိုပို့ပြီးတော့တုံးကျင်လာတယ်အလုတ်ကိုကောင်းတစ်ချက်ကောင်းအောင်လုတ်ချင်လာတယ်This will allow you to take more of a problem-solving approach as you go along. အဲ့လိုတတိပါလာလို့ရှိရင်ပြဿနာကိုပိုပြီးတော့ဖြေရှင်းနိုင်တဲ့သူဖြစ်လာမယ်။နော်။ကိုယ့်ရဲ့သဘောထားကအခက်အခဲကိုပြဿနာကိုဖြေရှင်းမယ်ဆိုတဲ့သဘောထားရှိလာတယ်။အခက်အခဲကိုပြဿနာကိုရှောင်မယ်ဆိုတဲ့သဘောထားမဟုတ်ဘူး။နော်။ So problem-solving approach ဖြစ်လာနော်။ဒီ problem-solving approach ဆိုတာကိုဒီလိုနဲ့စဉ်းစားသိနေနော်။အများနဲ့လိုရတဲ့လို့တစ်ခုမှာအခက်အခဲတစ်ခုကြုံလာပြီဆိုရင်တတိပဌံတရားကိုအားမထုတ်တဲ့လူဟာဘယ်လိုလုပ်တတ်လဲဆိုတော့ဒါဟာဘု து အပြစ်လဲဆိုတာကိုညံ့ညံ့စဉ်းစားတယ်ကြွက်ချဖို့စဉ်းစားတယ်နော်ဒီပြဿနာကိုကိုတောင်းဝန်မယူခြင်းဘူးဒါဘု து အပြစ်ကြောင့်ဆိုပြီးအဲ့ဒီလူကိုကြွက်ချလိုက်တယ်လိုရမယ့်အချိန်ကြုံလာတယ်ပဲကိုမလုပ်ဘဲနဲ့သူများလုပ်သွားအောင်စောင့်ကြည့်နေတာမျိုးဖြစ်ခြင်းနဲ့ဖြစ်မယ်လွှဲပေးတာမျိုးဖြစ်ခြင်းနဲ့ဖြစ်မယ်သူပြက်တော့မဖြေရှင်းခြင်းနော်ရင်းမျိုးစုံနဲ့ရှောင်တယ်ပြီးတော့အလုံးနဲ့ပတ်သက်ပြီးပြောရေးဆိုရေးရှိတဲ့ခါမှလည်းပဲပုံကိုရင်ချိခက်အောင်
ဝေဘာနာပြစ်တင်တာရှုံချတာလို့လုပ်မိတတ်တယ်နော်တတိပဋ္ဌာန်တရားကိုပေါ်မြင်အားထုတ်ရင်းနဲ့အလုပ်ကိုလုပ်သွားတဲ့လူဟာအခက်အခဲတစ်ခုပြဿနာတစ်ခုဘယ်မှအဆင်ပြေမပြေမှုတစ်ခုပျက်စီးမှုတစ်ခုကြုံလာတဲ့ခါမှာသူဘာကိုစဉ်းစားမလဲဆိုတော့သူမှားတယ်ငါမှန်တယ်လို့ညင်းနေမဲ့အစားဒါကိုအဆင်ပြေသွားအောင်ဘယ်လိုလုပ်ရမလဲအဲ့ဒါလို့စဉ်းစားတော့ညင်းနေအချင်းကုံကားတာကအလုပ်လည်းဖြစ်မလာဘူးအကောင်းဆုံးဖြစ်မလာနိုင်ဘူးနော်လွှဲဖို့လည်းသူမစဉ်းစားဘူးအငင်းခုံလုပ်ပြီးတော့အနိုင်ယူဖို့လည်းသူမစဉ်းစားတော့နော်ကံဖြစ်တာတော့ဖြစ်ပြီကျွညက်ရှိနေရှိတယ်ကျွညက်ရှိတယ်ဆိုရင်လည်းပေါ့ဆားတဲ့လူကိုအေးအစီရပြောတာပဲဒီညမှာလည်းပေါ့ဆားတဲ့လူဖြစ်နေနော်ဘီးဆိုင်ပါသူတပားကိုအပြစ်ပုံချပြီးတော့အချိန်ကုန်မခံတော့ဘူးအလုတ်ဖြစ်အောင်လုပ်တယ်အရေးကြီးတယ်အဲ့ဒါပဲနော်အလုတ်ဖြစ်အောင်လုပ်တယ်အဲ့တော့လုတ်လုံနေတဲ့တပည့်လေးတွေရှိတယ်ကိုယ်ပိုင်လုပ်ငန်းလုပ်တဲ့လူလက်ရှိတာပဲနော်အမှုတန်းလုပ်တဲ့လူလက်ရှိတာပဲခက်ခဲကြုံတဲ့ကမှသူတို့ပြောပြရတယ်မြဲတာကြေကနာရှိလာရင်သူတပားကိုလွှဲချဖို့စိတ်ကူးပါနေအဲ့လိုလူကမကြည်ပွားဘူးနော်အစဉ်ပြေအောင်မလုပ်လို့မဲ့ဆိုစဉ်းစားပါပုံကိုယ်ရေးအနိုင်ယူဖို့မကြိုးစားပါနဲ့အလုတ်အောင်မြင်ဖို့ကြိုးစားပါနော်ပုဂ္ဂိုလ်ကြီးကိုအနိုင်ယူတယ်ဆိုတာကအတ္တစေပါတယ်မာနပါတယ်နော်အိတ္တမစ္စရိယပါတယ်အဲ့လိုပဲအဲ့တော့တတိပဋ္ဌာန်တရားနဲ့အလုတ်ကိုလုတ်တဲ့လူဟာအလုတ်မှာပုဂ္ဂိုလ်ဇွဲနည်းသွားတယ်နော်မာနနည်းသွားတယ်အိတ္တမစ္စရိယမနာလိုဝန်တုံမှုတွေနည်းသွားတယ်နည်းသွားပြီးတော့အလုတ်ဖြစ်အောင်ပဲသူကြိုးစားလုပ်တာနော်ငါကတော့နဲ့နာခံပြီးအများကြီးလုပ်ရတာသူများတွေကတော့မလုပ်ဘူးသူများမလုပ်တော့ငါလည်းမလုပ်ပဲနေမှတက်တာမှာနော်သူများမလုပ်ပဲနဲ့ငါလုပ်နေတော့ငါကြီးပဲပြင်ပန်းနေတယ်တချို့အဲ့လိုတွေးတတ်တယ်နော်အဲ့လိုတွေးတော့အလုပ်ဖြစ်မလာဘူးဆိုသဘောထားမှန်မှန်နဲ့အလုပ်ကိုစူးစမ်းပြတာလုပ်ပါတကယ်ကိုကသဘောထားမှန်ပြီးတော့စူးစမ်းလို့ရှိရင်အရင်ချင်းလက်ထွက်လာမယ်တနေ့ကျရင်တကယ်ထက်တဲ့တဏအခွင့်အရေးလည်းပဲရမှာပါနော်ဆိုတော့စောစောလေးကကိုကသဘောထားမှန်မှန်နဲ့အမြဲတမ်းလုပ်သွားဖို့လိုတယ်ဆိုအဲ့လိုသဘောထားမှန်မှန်နဲ့လို့ရှိရင်And thus to cope better with the stresses at work. အလုံးမှာတွေ့ရတဲ့စိတ်ပင်ပန်းမှုကိုပင်ပန်းမှုဟာတက်တာသွားပြီ Then even if you come to a point where you have to face a big life transition, perhaps you were fired from your job or were laid off or you decided to quit, you will be better prepared to meet these changes, hard as they are, with balance, strength and awareness. အဲ့လိုတွေ့နေအလုပ်ကိုလုပ်သွားတဲ့လူဟာတနေ့မှဒီအလုပ်ကတခြားအလုပ်ကိုပြောင်းရင်လည်းပြောင်းရမယ်။တစ်ချိန်မှအနားယူနေတဲ့အချိန်ကျရင်လည်းယူရလိမ့်မယ်နော်။အဲ့လိုခါမျိုးမှာစိတ်ပင်ပန်းမှုပိုးတော့နေတယ်။ तू က balance ရှိနေတယ်။နော်။ဘဝအတွက် तू ကအများကြီးပြင်ပြီးသားဖြစ်နေတယ်။သဘောထားအများကြီးမှန်နေတဲ့လူဖြစ်နေတယ်။နော်။အဲ့တော့ပြုံးကနေအလုပ်အချိန်ကြီးပြောင်းသွားတဲ့အခါအလုပ်ကနေအနားယူရတဲ့အခါမှာတချို့လူတွေကတော်တော်ကိုစိတ်ဓာတ်ကျသွားတယ်။ depress အများကြီးဖြစ်တယ်နော်။အဲ့ဒီပဋ္ဌာန်တရားနဲ့အလုပ်လုပ်သွားတဲ့လူမှာအဲ့လိုမဖြစ်ဘူး။သူမှအဲ့ဒီအလုပ်ကိုမလုပ်လည်းပဲတတိပဋ္ဌာန်တရားအလုပ်ကအမြဲတမ်းရှိနေတယ်။ဟုတ်သူ့ဘဝကိုတကယ်ထိတိရောက်အတိတ်ပဲရှိအောင်အထောက်ကူပေးနေတဲ့အလုပ်ကသူတည်တည်ထိအောင်လုပ်တော့လို့ရတယ်။တကယ်ပြောရမယ်ဆိုသူကအလုပ်လက်မဲ့ဘယ်တော့မှမဖြစ်ဘူး။ဟုတ် You will be better prepared to handle the emotional turmoil and reactivity that invariably accompany major life crises and transitions.အဲ့လိုနေစဉ်ကလေးကလို့လို့ရင်လို့ရင်နေစဉ်နေစဉ်ပฏิပဌာန်တရားကိုပွားများအားထုတ်ပြီးတော့သွားတဲ့လူဟာဘဝမှာတွေ့ကျင်ရတဲ့အခက်အခဲတွေကြောင့်စိတ်လှုပ်ရှားမှုရှိတဲ့ကမှာသူအဲ့ဒါကိုပို့ပြီးတော့ handle လုပ်နိုင်တယ်နော်ထိတိရောက်ကန့်ကျွနိုင်တယ်သူစိတ်ကိုပြန်ပြီးတော့တည်ငြိမ်မှုအေးချမ်းမှုရှိလာအောင်သူလုပ်နိုင်တယ်ပြီးတော့ဘဝမှာမလွဲသာမရှောင်သာတွေ့ရကျင်ရမယ် major life crisis ကြီးကြီးမားမားအခက်အခဲကျင်ရတဲ့ကမှာအပြောင်းအလဲတွေကျင်ရတဲ့ကမှာတိတိငင်းလေးပဲဆက်ပြော့နေသွားနိုင်တယ် Since you have to go difficult times anyway in such things if such things happen to you တော့ဘယ်လိုပဲနေသွားနေသွားဘဝမှာအခက်အခဲတွေပြဿနာတွေအပြောင်းလဲတွေဆိုတာဧကမုတ်ချကျုံရမှာပဲအဲ့တော့ကျုံရမှာချင်းတူတူနော် You might as well have all your resources and strength at your disposal to deal with themas best you can အဲ့လိုကြိုးမဲ့တူတူ
နေစဉ်နေစဉ်ခုမှရှိသမျှအသိဉာဏ်စိတ်ဓာတ်တွေကိုအရေးချင်းတွေကိုထွက်လာအောင်ကြိုးစားရင်ကြိုးစားရင်နဲ့ထုတ်ပြီးတော့နေသွားမယ်ဆိုရင်ဒါအားလုံးအတွက်ပြင်ဆင်မိသားဖြစ်သွားမယ်နော်ဘဝတစ်ခုလုံးအတွက်ပြင်ဆင်မိသားဖြစ်သွားမယ်အဲ့တော့ပြင်ဆင်ယူမှတရားထုတ်မလို့တချို့ပြောကြတယ်နော်အဲ့ဒါအင်မတန်မှားပါတယ်အဲ့ဒီအချိန်ကျမှတရားထုတ်လို့မလွယ်တော့ဘူးသူစိတ်ကခံနိုင်မရှိတော့ဘူးနော်တော့ငငယ်ရွယ်တဲ့ကအလုတ်လုတ်ရင်းနဲ့ရရတော့တတိပဌံတရားကိုအထုတ်သွားလို့ဒီအလုတ်မှတွေ့ရတဲ့အခက်အခဲတွေသူရင်ဆိုင်ရင်းနဲ့ကျော်သွားသွားတယ်အလုတ်မှတွေ့ရတဲ့ဆုံးရှုံးမှုတွေဒါတွေသူရင်ဆိုင်ရင်းနဲ့ကျော်သွားသွားတယ်နော်နောက်ဆုံးအလုတ်ကနေအနားယူလိုက်တယ်ဒါဘဝမှာအင်တန်ကြီးမားတဲ့ transition တစ်ခုနော်တစ်ခုခုကိုဆုံးရှုံးသွားတဲ့သဘောပဲနော်ဆင်းလို့လိုက်တဲ့သဘောပဲရှိတယ်နော်ဒီလိုနဲ့ပဲနောက်ဆုံးသိမယ်စိန်တော်မှဒီတိုင်းအမြဲတမ်းနေသွားတယ်လို့ပါအဲ့ဒီတေခြင်းတရားကိုပါရင်ဆိုင်တော့လက်ခံတော့နိုင်ဘူးဖြစ်နေတယ်။ဒါကြောင့်အလုတ်လုတ်ရင်းနဲ့ဘဝမှာနေဖို့ရောသေဖို့ရောအားလုံးပြင်ပြီးသားဖြစ်သွားနိုင်တယ်။ဒါကြောင့်အလုတ်တခြားတရားတခြားမဖြစ်စေဘူး။နော်။အလုတ်တည်ခြင်းရင်တရားဖြစ်ရမယ်။အလုတ်မှာတည်ရတဲ့အခက်ခဲတည်တည်ခြင်းကိုယ့်ရဲ့စိတ်နဲ့အသိဉာဏ်ဘလောက်ရင့်ကျက်တယ်မြင့်မြတ်တယ်လဲဆိုတာကိုစမ်းတက်နေတဲ့စမ်းမဝဲဖြစ်ရမယ်။အဲ့ဒီစမ်းမဝဲတွေကိုလည်းပဲတတိနဲ့ဉာဏ်နဲ့ပညာနဲ့ကြည့်ပြီးတော့အောင်မြင်သွားအောင်ကျုံတိုင်းကျုံတိုင်းဖြည့်သွားနော်စံဝဲကိုမရှောင်သင့်ဘူးနော်ဒီစံဝဲတွေကိုဖြည့်သွားမှသာပို့ပြီးတော့အသိဉာဏ်ကြီးရည်ဖြစ်လာမယ်နော်ဒီဒီအလေးတစ်ခုကလည်းပြောကြည့်တယ်ပြောကြည့်တာတွေကအများကြီးဖြစ်နေတာနော်ကျုံတုံးတစ်ခါတည်းအများကြီးပြောလိုက်တော့ဒီမိကွန်းလေးတစ်ခုကိုသဘောကျအောင်လို့မှတ်ထားတာပါနော်ကိုယ့်ကိုယ်လည်းခဏခဏမေးပါလေအဲ့ဒါဘာလဲဆိုတော့How big are you? Big ဆိုတာ capital B, capital I, capital G. သင်ဘလောက်ကြီးရတယ်လဲ။ခန္ဓာကိုယ်ကြီးကြီးတာမဆိုလို့ဘူးနော်။စိတ်ဓာတ်နဲ့အသိဉာဏ်ဘလောက်ကြီးတာလဲ။အဲ့ဒါမေးတာနော်။အမတန်လေးနဲ့တက်မေးကုန်မယ်။ကိုယ့်ကိုယ်ကိုမေးကြည့်ပါ။ဒီပုံမှန်တော့ကိုယ့်ကိုယ်ကိုခဏခဏမေးတာ How big are you?It takes a big person to succeed. တကယ်အောင်မြင်တဲ့သူတယောက်ဖြစ်ဖို့ဆိုတာသင်ဟာကြီးတဲ့သူတယောက်ဖြစ်မှရမယ်နော်စိတ်ဓာတ်နဲ့အသိဉာဏ်ကြီးတဲ့သူတယောက်ဖြစ်မှရမယ်သဘောထားကြီးတဲ့သူတယောက်ဖြစ်မှရမယ်သဘောထားသေးတဲ့လူကလုပ်ငန်းကြီးကြီးကိုအောင်မြင်အောင်လုပ်နိုင်ပါဘူးနော်တာဝန်ကြီးကြီးကိုမဆန်းဆောင်နိုင်ဘူးအများကျိုးကြီးကြီးရောက်သူမဆောင်ရွက်နိုင်ဘူးနော် To begin with it takes a big personTo see what is big. ဘယ်လောက်ကကြီးကျယ်လဲဘယ်လောက်ကမြင့်မြတ်လဲဆိုတာသိဖို့ကိုပဲအဲ့လိုသိဖို့ရအဲ့ဒီသိဖို့ရစူးစမ်းနေလို့သူကိုယ်တိုင်ကြီးမှရမယ်ကြီးတာကိုသိဖို့ရကိုယ်ကိုယ်တိုင်ကကြီးမှဖြစ်တယ်ပေဂရိဆန်ဆန်ပြောရရင်တော့အဲ့လိုပဲနော်ဘယ်လိုအလောက်ကကြီးကျယ်တယ်လဲမြင့်မြတ်တယ်လဲဆိုတာသိရှင်လို့ရှိရင်ကိုယ်တိုင်ကအသိဉာဏ်စိတ်ဓာတ်ကြီးမှရမယ်And what wants attention? The aloha, ngay say daddy, abhi e bhi bro, lopoya, thai tan da leh surao, tiboya ma leh bhe, kuga vinyan jilu, say daddy jilu, chema bhe ya ome. No? Rather than waste emotional energy on trifling matters, so say daddy ma jira du, vinyan ma jira du ha, trifling matters, a say emwa, ma piyoba lao da kisari na bhe, tuya emotional energy ya waste it is.သူရဲ့စိတ်ဓာတ်အင်အားတွေဟာပြုံးပြီးကုန်နေတယ်။နော်။သဘောထားမကြည့်ရလို့ပြဿနာအသေးလေးနဲ့အချိန်ကုန်နေတယ်။သင်ပန်းနေတယ်သူ။နော်။သဘောထားကြည့်တဲ့လူဟာပြဿနာအသေးလေးကြီးအချိန်ကုန်မခံဘူး။သူ့မှာကြီးကြီးကြီးကြီးလုပ်เสียရရှိတယ်။အဲ့တော့ဒီကိစ္စတစ်ခုဟာကြီးသလားသေးသလားဆိုတာသိဖို့တော့မှကိုကတော်တော်လေးရင်းကျက်မှရမယ်။ဒုမွင့်ကြီးရနဲ့သေးတာမခွဲနိုင်ဘူး။နော်။ဒါကြောင့်လူတော်တော်များများဟာအရေးကြီးတာအရေးမကြီးတာကိုမခွဲနိုင်တဲ့နဲ့ရတော့အရင်မကြည့်တဲ့ကိစ္စရတယ်ဒီနေ့လုံးအချိန်ကုန်ပြီးတော့ဘာမှခိခိရောက်လို့မလုပ်ဖြစ်ဘူးဘုန်းကြီးကမိုးချုပ်ဘသူကဘလို့ပြောတာဘသူကဘာလုပ်တယ်ဘသူကမကောင်းဘူးဘသူကဘာဖြစ်တယ်ဟမ်အဲ့ဒါလိုပဲသူများကိစ္စတွေသူများအမှားတွေချိန်ချက်တွေစသဖြင့်ပေါ့ဒါတွေပြောပြီးတော့အချိန်ကုန်သွားတယ်အဲ့တော့တကယ်အလုပ်ကြီးကြီးလုပ်မဲ့လူဟာသူများကိစ္စတွေအသေးမွှားကြီးပြောပြီးတော့အချိန်မကုန်သင့်ဘူးတကယ်ချစ်ရသူမှိုင်လဲအဲ့ဒီကိစ္စကောင်းတယ်မဖြစ်တော့သူအချိန်တွေအတန်တန်ဖို့ရှိရဆိုတော့သူသိတယ်
သူ့အရေးချင်းတွေကဒီထက်မကအင်မတန်ကြီးမားတဲ့လုပ်ငန်းကြီးတွေကိုအကောင့်ထဲပေါ်နေလောက်တဲ့အရေးချင်းတွေဖြစ်တယ်ဆိုတော့သူသိတယ်။တော့အင်မတန်တန်ဖိုးရှိတဲ့အချိန်နဲ့အရေးချင်းကိုဘာမှမဖြစ်တော့တဲ့ကိစ္စမှာအကုန်မခံဘူး။ပြောမနေတော့ဘူ
း။ When you see how you damage yourself by bearing resentment and grudges.
သူတို့ဘာမှမုန်းတီးတာ။နာကြီးတာ။ရန်လိုတာ။အဲ့ဒါတွေကကိုယ့်အတွက်ဘလောက်ထိခိုက်လဲဆိုတာသင်သိလို့ရှိရင
် you can put small annoyances in the past as soon as they occur
အဲ့ဒီမဖြစ်တော့တဲ့အသေးမွားစိတ်နှောင့်ရှိဖြစ်စရာတွေကိုဖြစ်ဖြစ်ချင်းသိပြီးတော့သွားပြီးတော့တော်ပြီအဲ့တော့တတိယနေတဲ့သူကအသေးမွားကိစ္စတွေနဲ့စိတ်နှောင့်ရှိအဖြစ်မခံဘူးကျုံနှိုင်းကျုံနှိုင်းချက်ချင်းသိပြီးတော့ချက်ချင်းပဲသူ့အတိတ်မှာပဲထားခဲ့တယ်လေနော်
Every circumstance of your life, every joy and every sorrow has an effect in shaping you into what you are.
ကိုယ်ဘဝမှာတွေ့ကျင်ရတဲ့အခြေအနေတွေအားလုံးကိုယ်ဘဝမှာတွေ့ကျင်ရတဲ့ပျော်စရာ၊ရှင်စရာတွေ၊စိတ်ညစ်စရာ၊စိတ်ဆင်းရဲစရာတွေအားလုံးဟာကိုယ့်ကိုတနည်းအားဖြင့်ပုံဖော်ပေးတယ်ကိုယ့်ကိုဘယ်လိုလူဖြစ်လာမလဲဆိုတာကိုသူကပုံဖော်ပေးတယ်တကယ်ပြောမဆိုလောကဓာတ်တရားအကူပုံဖော်နေတာပဲနော်အဲ့တော့စိတ်ဆင်းရဲစရာတွေများများကြုံလာလို့ဖြစ်ရင်ဒီလူဟာစိတ်ဓာတ်တွေကျပြီးတော့စိတ်ဓာတ်တွေကျန်တန်းလာပြီးတော့ဘဝကိုအလကားဖြစ်အောင်လုပ်လိုက်မယ်လို့ပုံတည်ပြောလို့မရဘူးနော်ပြောစရာရှင်စရာတွေများများကြုံတွေ့ရတဲ့လူဟာဘဝကိုကျင့်ရပြီးတော့အောင်မြင်တဲ့လူပြောဖြစ်လာမယ်လို့လည်းပြောလို့မရဘူးနော်တို့ကတနည်းနည်းနဲ့တော့ကိုယ့်ဘဝကိုတော့အကျိုးတရားမှုရှိနေတယ်နော်အဲ့တော့ဘလို့ကြောင့်ဒီလိုပြောလို့မရသေးဆိုတော့
but you have great control over the way it shapes you
ကိုကြုံတွေ့ရတဲ့လောကဓာတ်တရားတွေကကိုယ့်ကိုဘယ်လိုပုံဖော်မယ်ဆိုတာကို့ပုံမှာအများကြီးမူတည်တယ်ကိုကအများကြီး control လုပ်လို့ရတယ်နော်ဘယ်လိုလုပ်ရလဲဆိုတော့ကိုကသတိရှိလို့ရှိရင်အခက်အခဲတွေအများကြီးနဲ့ကြုံပေမဲ့လည်းပဲသတိလေးနဲ့ဉာဏ်လေးနဲ့ကြီးပြီးတော့ကိုယ့်စိတ်ကိုအေးအောင်ထားပြီးတော့ကောင်းတစ်ထက်ကောင်းအောင်ကြိုးစားသွားလို့ရှိရင်ကောင်းတယ်လို့ပြောဖြစ်လာတာ။အခက်ခဲနဲ့တွေ့ရကြုံရတဲ့ခါမှာကိုယ်ကသတိနဲ့ဉာဏ်နဲ့မကြည့်ဘဲနဲ့မကောင်းတဲ့နည်းနဲ့ဒီပြဿနာကိုဖြေရှင်းမယ်ဆိုရင်နော်ကိုယ်ကဆွဲလို့ပြောဖြစ်သွားမှာပဲ။လူရင်းနဲ့တူတူပြောလိုက်ရင်အဲ့လိုဖြစ်သွားမှာနော်။ဒါကြောင့်အခက်ခဲတစ်ခုကြုံတဲ့ခါမှာလူနှစ်ယောက်တုတ်ပြန်ပုံချင်းမတူ။တယောက်ကဥပမာဆိုတော့သတိနဲ့နေတဲ့သူဉာဏ်ရှိတဲ့လူနော်သူ့စိတ်ကိုသူသိတဲ့လူဆိုရင်အခက်ခဲတော့ကြုံလာပြီ။မကောင်းတဲ့နည်းနဲ့ငါမရိုးသားတဲ့နည်းနဲ့ဒီပြဿနာကိုဖြေရှင်းလိုက်မယ်ဆိုရင်ငါရဲ့စိတ်ဓာတ်ကပျက်စီးသွားမယ်ဒီနည်းနဲ့ငါမဖြေရှင်းတော့ဘူးငါရဲ့စိတ်ဓာတ်ကတော့ပျက်စီးမခံဘူးဒီအခက်အခဲကိုငါရိုးရိုးသားသားဉာဏ်ကြီးကြီးနဲ့ဖြေရှင်းမယ်အဲဒီဒီအခက်အခဲကြောင့်ငါမှာဆုံးရှုံးမှုနဲ့နာမှုရှိလာမယ်ဆိုရင်လည်းခံလိုက်မယ်ဒီအခက်အခဲဆိုတာခဏပါတစ်သက်လုံးမဟုတ်ပါဘူးဘယ်ကိစ္စမှအမြဲတမ်းမနေဘူးဆိုတော့ခဏငါတိခံနေရင်တစ်ချိန်ကျရင်တော့ဒီအခက်အခဲကကြည့်လေသွားမှာပဲကျုံတော့သွားမှာပဲအဲ့လိုသိပြတော့ဒိဋ္ဌိနဲ့ဉာဏ်နဲ့ရင်ဆိုင်ဖြစ်ရှင်းသွားမှာဆိုရင်ဒီဒုက္ခတွေရင်သူ့ကိုလူကောင်းတယောက်ဖြစ်အောင်ထောက်ပြင်းအခက်ခဲတစ်ခုပြဿနာတစ်ခုကျုံလာပြီနောက်တစ်ယောက်ကသတိပဋ္ဌာန်တရားကိုမပွားများအမထုတ်ဘူးဆိုတော့သူ့စိတ်ကိုသူမသိဘူးဆိုရင်အခက်ခဲတော့ကျုံပြီငါဘယ်လိုပြည့်ရင်နဲ့လို့ရမလဲရှောင်ကျင်နဲ့ရှောင်တယ်မြို့သားအနည်းနဲ့သူတစ်ခုခုလုပ်ချင်တယ်လုပ်လိုက်အဲ့တော့အဲ့လိုအခက်ခဲကြုံလာလို့မယိုးသားတဲ့နည်းနဲ့ပြဿနာကိုဖြေရှင်းရတဲ့လူဟာမယိုးသားတဲ့သူဖြစ်သွားပြီနော်အဲ့ဒီကလေးကသူကပြည့်စည်သွားပြီသူ့ရဲ့စိတ်ဓာတ်ကပြည့်စည်သွားပြီအဲ့တော့လူတယောက်မှာကိုယ့်ရဲ့အင်မတန်တန်ဖိုးမပြတ်နိုင်တဲ့စိတ်ဓာတ်ကလေးပြည့်စည်သွားတဲ့ဆိုရင်သူ့အတွက်တကယ်တော့ဘာမှမပြတ်တော့ဘူးနော်ဒီလိုပဲအခက်ခဲကြုံတိုင်းကြုံတိုင်းမယိုးသားတဲ့နည်းနဲ့ထွက်ပေါက်ရှာရလူဟာကြာလေလေအဆင့်နှိမ့်သွားလေလေနော်သူစိတ်ထဲနဲ့သူ့အသိဉာဏ်ကကြားလေးလေးနှိမ့်ကျသွားလေလေပဲဖြစ်သွားမယ်။အဲ့တော့ကြားရင်ဒီလူကဘယ်လိုဖြစ်လာမလဲဆိုတော့မြင့်မြတ်တဲ့သူဘယ်နည်းနဲ့မှမဖြစ်နိုင်တော့ဘူး။နော်။အရေးချင်းရှိတဲ့သူဘယ်နည်းနဲ့မှမဖြစ်နိုင်တော့ဘူး။ကြုံနေတဲ့သူပဲဖြစ်သွားတော့မှာပဲ။နော်။အဲ့တော့အချိန်လေးတစ်ခုနဲ့ကြုံလာတဲ့ခါမှာဒီအချိန်လေးကကိုယ့်ကိုဘယ်လိုသွားမုန်းမလဲဆိုတာဟာကိုယ့်ပုံမှာပဲမသိပါဘူး။နော်။အဲ့ဒါကိုပဲ never forget that အဲ့ဒါကိုမမေ့ပါနဲ့။အဲ့တော့ဒီကအရုံမှာ K ခက်ခဲတဲ့အများကြီးရှိမှာပါနော်အဲ့တော့လွယ်တဲ့နည်းနဲ့တက်တာတဲ့နည်းနဲ့မဖြစ်ရှင်းမဲ့နဲ့မှန်ကန်တဲ့နည်းနဲ့ကောင်းတဲ့နည်းနဲ့ပဲတတိပဌံတရားလေးပွားများအထုံရင်းနဲ့ဖြစ်ရှင်းသွားမယ်ဆိုရင်အဲ့ဒီအခက်ခဲရာကိုယ်ကိုမြင့်မြတ်တဲ့လူဖြစ်အောင်လုပ်ပေးမှာဒီနေ့တော့ဒီလောက်နဲ့ပဲနားအောင်မယ်နော်